Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်။ပြည်ပပေါင်းကကြိုဝေးကြပါစေ။2025ခုနှစ်ဇန်နဝါရီလ26ရက်တနင်္ဂနွေမနက်ခင်း View Radio အစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ချွန်လင်းနေပါပြီရှင်။မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိချွန်လင်းပေးတဲ့ဒီအစီအစဉ်ပထမနာရီဘက်ကိုလိုင်းဒိုမီတာ25 30နဲ့2နဲ့40တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။တနင်္ဂနွေစာအစီအစဉ်တစ်ခုလုံးကိုတော့ဂျိုရုဆောင်ကနေဖမ်းယူကြည့်ရှုလို့ရပါတယ်။ Facebook နဲ့ YouTube ကနေလည်းတိုက်ရိုက်ချွန်လင်းပေးပါရယ်။ဒီမှာခင်ဗျူထွေးပါရှင်။
ပြည်ထောင်စုအဆင့်အရေးပေါ်စီမံခန့်ခွဲမှုအေဂျင်စီ FEMA ကိုဖျက်သိမ်းဖို့စဉ်းစားနေတယ်လို့သမ္မတ Trump ကပြောပါတယ်။အမိမြေလွန်ကျော်ရေးဝန်ကြီးဖြစ်တောင်တာဂူရာပြည်နယ်အုပ်ချုပ်ရေးမှူး Christine Nom ကိုထက်လွတ်တော်ကစနေနေ့မှာတီးပြုတ်လိုက်ပါတယ်။ TNL ထိန်းချုပ်ထားတဲ့ကြောင်မဲပြည်သူဆေးရုံကိုစစ်ကောင်စီကစနေနေ့မှာဘုံကျဲတိုက်ခိုက်တဲ့အတွက်နှစ်ဦးထက်မလဲသေဆုံးခဲ့ပါတယ်။
ဒီလိုနောက်ဆုံးရသတင်းတွေနဲ့အတူတနင်္ဂနွေမနက်ခင်းပုံမှန်ပတ်စင်ကဏ္ဍတွေကိုအကြီးအကဲထားပြီးတော့ထုတ်လွှင့်ပေးသွားမှာပါ။ဆုံးယုံလာနေတဲ့အလုသမားခွင့်ရေးကြောင်းကိုတင်ပြထားတဲ့ဒုအသံကမ္ဘာဒီမိုကရေစီအလားအလာကြောင်းဆွေးနွေးထားတဲ့ဒီမိုကရေစီလူခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာနောက်အာရှနိုင်ငံရေးလေယာစီးပွားသတင်းများဥရုယာတီနဲ့အနာဂတ်ကမ္ဘာသတင်းတွေတဲကတုဒအစီအစဉ်တွေကိုနားဆင်ကြရဖို့ရှိပါတယ်။အခုကတော့နောက်ဆုံးရသတင်းတွေကိုကိုင်းငယ်ရေးကပြပြပေးပါမယ်ရှင
်။ဂါဇာစီးတီးမှာအစ္စရေးတစားကအမျိုးသမီး၄ဦးကိုဟာမတ်စ်ကချက်ချင်းဒီအဖွဲ့ကိုစနေနေ့ကလွှဲပြောင်းပေးချိန်မှာပဲသဘောတူထားတဲ့အတိုင်းပါလက်စတိုင်းအယောက်200ကိုလွှတ်ပေးလိုက်ကြောင်းအစ္စရေးအကြီးဦးစီးဌာနကသတင်းထုတ်ပြန်ပါတယ်။အဲ့ထက်မှာအစ္စရေးနိုင်ငံသားတွေသေဆုံးရတဲ့တိုက်ခိုက်မှုတွေကြောင့်လက်တကျုံပြစ်ဒဏ်ကျခံနေရသူအယောက်120လဲပါပါတယ်။အကျဉ်းသားတွေကိုတင်ဆောင်လာတဲ့ဘတ်စကားတွေကိုသိမ်းပိုက်ခံအနောက်ဘက်ကမ်းမြို့ရာမလာမှာထောင်နဲ့ချီတဲ့ပါလက်စတိုင်းတွေကအလံနေဝေးရမ်းပြီးချူဆူခဲ့ကြပါတယ်။အီဂျစ်အစိုးရ TV ရဲ့ထုတ်လွှင့်ချက်အရလူ80လောက်ကိုတော့အီဂျစ်နိုင်ငံကိုပြန်လွှတ်ပေးခဲ့တယ်ဆိုပါတယ်။ဒါဟာအီဂျစ်ခါတာနဲ့အမေရိကန်တို့ကကြားဝင်ဆစ်ဆက်ပေးခဲ့တဲ့ဂါဇာအပြစ်ရရေးသဘောတူညီချက်အရဒုတိယအကြိမ်မြောက်တစားကန်နေတဲ့အကျဉ်းသားတွေလဲလှယ်တာပါ။ဟာမတ်စ်ဘက်ကလွှတ်ပေးခဲ့တဲ့အမျိုးသမီး၄ဦးကိုအစ္စရေးစစ်တပ်ခြေစိုက်စခန်းမှာကျူဆိုနေတဲ့မြင်ကွင်းဗီဒီယိုဖိုင်ကိုတော့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟူရုံးကနောက်ပိုင်းမှာထုတ်ပြန်ခဲ့ပါတယ်။လွတ်မြောက်လာတဲ့တစားကန်တွေဟာစောင့်ကြိုနေတဲ့လူအုပ်ကိုပြုံးပြုံးရွှင်ရွှင်နဲ့လက်ဝေးရပ်နေတာကိုမြင်ရပါတယ်။လေလာသူတွေကတော့တစားကန်တွေဟာအကြမ်းဖက်ချိမ်းခြောက်မှုတွေခံရပွဲရှိတယ်လို့ဆိုပါတယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုအမျိုးသားလူမျိုးရေးအတွက်မရှိမဖြစ်အရေးပါတဲ့ဌာနတစ်ခုဖြစ်တဲ့အမိမြေလူမျိုးရေးဝန်ကြီးဖြစ်တောင်တက္ကူတာပြည်နယ်အုပ်ချုပ်ရေးမှူးခရစ်စတီးနုံကိုအထက်လွှတ်တော်ကစနေနေ့ကအတည်ပြုလိုက်ပါတယ်။အမိမြေလူမျိုးရေးဌာနမှာပြည့်ပြည့်စုံစုံနဲ့ဒိုင်းမမတ်ဆောင်ရွက်မဲ့ခေါင်းဆောင်တူလိုအပ်နေပြီးခရစ်စတီးကဒီတာဝန်ကိုထမ်းဆောင်နိုင်ဖို့လိုအပ်ချက်မှန်သမျှနဲ့ပြည့်စုံသူဖြစ်ယုံကြည်ထားတယ်လို့အထက်လွှတ်တော်လူများစုခေါင်းဆောင်ဂျွန်သွန်းကပြောပါတယ်။ခရစ်စတီးဟာသမရဒေါ်နယ်ထရန့်ရဲ့အထောက်ထားမဲ့ရှုပြောင်းအခြေချသူတွေနှိမ်နင်းရေးအစီအစဉ်တွေမှာအရေးပါတဲ့အခန်းကဏ္ဍကဥဆောင်မှာဖြစ်ပါတယ်။မိမြေလွန်ကျော်ရေးဝန်ကြီးတာဝန်ကနေဆက်ကာဝယ်ရေး၊လူမှုကြီးကြပ်ရေးနိုင်ငံသားဖြစ်မှုနဲ့အကောက်ခွန်ဆိုင်ရာကဏ္ဍတွေကိုကြီးကြပ်မှာဖြစ်ပါတယ်။ဒါ့အပြင်သဘာဝဘေးအန္တရာယ်၊လေကြောင်းသေယူပို့ဆောင်ရေးကဏ္ဍ၊လုံခြုံရေးအဆရှိတဲ့ကိစ္စတွေမှာလည်းတာဝန်ရှိပါတယ်။ထရန့်ကပြည်ထောင်စုအရေးပေါ်စီမံခန့်ခွဲရေးဌာနပြန်လည်ဖွဲ့စည်းမှုအပါအဝင်မိမြေလွန်ကျော်ရေးဌာနရဲ့လူမှုကြီးကြပ်ရေးမှာစစ်တပ်ကိုပါဝင်အသုံးပြုဖို့နဲ့လုပ်ငန်းတာဝန်သတ်မှတ်ချက်တွေမှာအဓိကအပြောင်းလဲလုပ်ဖို့စီစဉ်ထားလို့သူကဒါတွေကိုအဓိကဥဆောင်မဲ့သဘောဖြစ်ပါတယ်ခင်ဗျ။ American သမ္မတဒေါ်နယ်ထရန့်က FEMA လို့အထူးကောက်ခေါ်တဲ့ပြည်ထောင်စုအဆင့်အရေးပေါ်စီမံခန့်ခွဲမှုအေဂျင်စီကိုဖျက်သိမ်းဖို့စဉ်းစားနေတယ်လို့ပြောလိုက်ပါတယ်။ထရန့်ဟာသူ့ရဲ့ဒုတိယသမ္မတသက်တမ်းရဲ့ပထမဆုံးခီးစဉ်ဖြစ် Hurricane Helene မုန်တိုင်းဒဏ်ကိုခံခဲ့ရတဲ့ North Carolina ပြည်နယ်ကိုသွားရောက်တဲ့ခီးစဉ်တွင်တောက်ကြတဲ့ကအဲ့လိုမှတ်ချက်ပြုတာပါ။ FEMA ကတဆင့် Washington ဘိုးအစိုးရအနေနဲ့ဗဏ္ဍာရေးအကူအညီတွေကိုထောက်ပံ့ပေးမယ်အစားပြည်နယ်တွေကိုတိုက်ရိုက်ငွေကြေးပေးဆောင်နိုင်တယ်လို့သူကပြောပါတယ်။ဖီမာကအလွန်စိတ်ပျက်စရာကောင်းတယ်လို့ဘီယူကရေစီဆန်လွန်ပြီးအလုပ်လုပ်အောင်မှအရန်နှိမ့်ကွေးနေတယ်လို့ Republican သမ္မတကဝေဖန်ခဲ့တာပါ။တဘောကဘေးအန္တရာယ်တွေကိုတုံ့ပြန်အောင်မှပြည်ထောင်စုအစိုးရရဲ့အခန်းကဏ္ဍကိုရှော့ချဖို့ Trump ကလိုလားနေပြီးတော့ဒါဟာရန်ကုန်ကနေတာဝန်ဝတရားတွေကိုရှော့ချဖို့အဆိုပြုနေကြတဲ့ Conservative မဟာမိတ်တွေရဲ့မှတ်ချက်တွေကိုလည်းပဲ့တင်ထင်နေရလဲဖြစ်ပါတယ်။မြောက် Carolina ခီးစင်တဲ့သူတစ်ဆက်တည်း Trump ဆက်သွားခဲ့တဲ့တော်မီတန်ခံနေရတဲ့ကယ်လီဖိုးနီးယားပြည်နယ်မှာတော့ဒီမိုကရက်ခေါင်းဆောင်တွေကထရန့်ကဆိုင်းငံ့ထားမယ်လို့ချိန်ချောက်ထားတဲ့ဖက်ဒရယ်အကူအညီတွေကိုပေးဖို့ဖိအားပေးနေပါတယ်ခင
်ဗျာ။ View American တဲ့မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ6နာရီခွဲအထိ925 kHz 11865 micrometer 32 kHz 6153ညနဲ့ ိုက်ထိုမီတာ40 kHz 9533တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့9နာရီအထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ digital line တွေကနေပြီးတော့ဖမ်းယူနိုင်ပါတယ်ရှင
်။ဒီနေ့ကနေမနေ့ဖက် view ရဲ့သတင်းတွေကိုဆက်လက်ကြီးညာပေးပါမယ်ခင်ဗျာ။ DNL တောင်းတက်သိမ့်ပိုက်ထားတဲ့ကြောင်မဲမျိုးကပြည်သူစီရင်ကိုစစ်ကောင်စီကလေကြောင်းတက်ခတ်ခဲ့လို့ဆီယမတအုပ်နဲ့လူနာတအုပ်သေဆုံးပြီးကျမရင်ဝန်ထမ်းတွေပါဝင်အသား20ဦးထိခိုက်ခဲ့တယ်လို့DNL ကစနေနေ့ကထုတ်ပြန်ပါတယ်။မြောက်ပိုင်းညီနောင်မမိတ်အဖွဲ့ဝင် DNL ကိုစစ်ကောင်စီနဲ့တပွဲချင်းဆွေးနွေးဖို့တရုတ်နိုင်ငံကတိုက်တွန်းနေတဲ့ဆိုတဲ့သတင်းတွေထွက်နေချိန်မှာပဲအခုလိုလူအသေးပြောက်ရှိတဲ့တိုက်ခိုက်မှုသတင်းကို DNL ကဓာတ်ပုံမှတ်တမ်းနေတဲ့ကွာထုတ်ပြန်လာတာပါ။စစ်ကောင်စီဘက်ကတော့ဒီကိစ္စချက်ချင်းတုံ့ပြန်တာမျိုးမရှိသေးပါဘူး။ DNL ရဲ့ထုတ်ပြန်ချက်အရစစ်ကောင်စီတပ်ကဇန်နဝါရီ25ရက်နေ့လယ်ပိုင်းမှာ Jet Fighter လေယာဉ်နဲ့နှစ်ကြိမ်ဘုံလေးလုံးအသုံးပြုပြီးတိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။1969ကဆက်လုပ်ခဲ့တဲ့လူနာကရင်150ဆက်စင်းရုံဟာစစ်နာသိန်းတော်ကိုဆန့်ကျင်ခဲ့ကြတဲ့ CDM ဝန်ထမ်းတွေနဲ့လက်ပတ်နေတာဖြစ်ပြီးတော့အခုတိုက်ခိုက်မှုကြောင့်စင်းရုံတစ်ခုလုံးပျက်စီးသွားတယ်လို့ DNL ထုတ်ပြန်ချက်မှာဖော်ပြပါတယ်။ပြီးခဲ့တဲ့ဇန်နဝါရီ22ရက်နေ့တုန်းကလည်းနောင်ချိုမြို့မှာစစ်ကောင်စီရဲ့ပုံကျဲတိုက်ခိုက်မှုကြောင့်ရပ်သား9ဦးသေဆုံးပြီး3ဦးထိခိုက်ဒဏ်ရာရခဲ့ကြောင်း DNL ကထုတ်ပြန်ခဲ့ပါသေးတယ်ခင်ဗျာ။အာဖဂန်နစ္စတန်ကတာလီဘန်အာဏာပိုင်တွေဟာမျိုးသမီးကျောင်းသူတွေကိုအိန္ဒိယပါကစ္စတန်နိုင်ငံမှာအဆင့်မြင့်ပညာဆက်လက်သင်ကြားပေးနိုင်ဖို့ခွင့်ပြုပြီးသူတို့နဲ့အတူအမျိုးသားထိန်းသူတွေလိုက်နိုင်ဖို့လည်းခွင့်ပြုခဲ့ကြောင်းပါကစ္စတန်တာဝန်ရှိသူတွေက VOA ကိုပြောပါတယ်။ပါကစ္စတန်ကတက္ကသိုလ်တွေမှာဘွဲ့ကြိုဘွဲ့လွန်နဲ့ပါတီကူတန်းဝင်ခွင့်အတွက်စနေနေ့မှာယာနဲ့ချီတဲ့အာဖဂန်ကျောင်းသားတွေဝင်ခွင့်ဖြစ်ဆောင်မွေးပွဲဖြစ်ဆိုနေချိန်မှာပဲအခုလိုပါကစ္စတန်တာဝန်ရှိသူရဲ့ထုတ်ဖော်ပြောကြားချက်ထွက်လာတာပါ။ဝင်ခွင့်အောင်မြင်တဲ့ကျောင်းသူတွေကိုပညာသင်ခွင့်ပေးတာနဲ့သူတို့နဲ့အတူအုတ်ထင်းသူတွေကိုလိုက်ပါဝင်ခွင့်ပြုတာအတွက်ကပူအစိုးရကိုပါကစ္စတန်ကကျေးဇူးတင်ကြောင်းအမည်မဖော်လိုတဲ့ပါကစ္စတန်အစိုးရရရှိသူကပြောပါတယ်။အာဖဂန်နစ္စတန်ဥပဒေကပြဋ္ဌာန်းခွင့်ပြုထားတဲ့မျိုးသမီးကျောင်းသူတွေနဲ့အတူလိုက်ပါမဲ့အုတ်ထင်းသူတွေကိုပြည်ဝင်ခွင့်ဗီဇာထုတ်ပေးမယ်လို့လည်းဆိုပါတယ်။အာဖဂန်မိန်ကလင်းငယ်တွေအခုလိုအဆင့်မြင့်ပညာဆက်လက်သင်ကြားခွင့်ရမယ်ဆိုတဲ့ပြောဆိုချက်ကိုတော့တာလီဘန်ဘက်ကလက်တလောထုတ်ပြန်တဲ့မျိုးမရှိသေးပါဘူးခင်ဗျာ။တာလီဘန်ကမိန်ကလင်းငယ်တွေကိုစတမတန်းအထိပဲပညာသင်ကြားခွင့်ပြုထားတယ်လို့အုတ်ထင်းသူအမျိုးသားတူမပါပဲခီးသွားတာလင်းစီးတာတွေကိုလည်းတားမြစ်ထားပါတယ်ခ
င်ဗျ။ဇန်နဝါရီလ26ရက်တနင်္ဂနွေမနက်ခင်းထိတ်တဲရောက်နိုင်ငံတကာသတင်းတွေကိုကိုကြီးညာရေးကပြောပြပေးခဲ့တာပါရှင်။အခုအစပြီးတော့အပတ်စဉ်ကဏ္ဍတွေစတိုက်ထုတ်လင်းပေးပါမယ်။ကမ္ဘာဒီမိုကရေစီလာလာကြောင်းကိုဆွေးနွေးထားတဲ့ဒီမိုကရေစီလူခွင့်ရေးနယ်ခေတ်ပြိုင်ကမ္ဘာနောက်အာရှနိုင်ငံရေးလက်ရစည်းဝါးသတင်းများဥရုယာတီနဲ့အနာဂတ်ကမ္ဘာသတင်းတွေကတုဒ္ဒအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာအရင်ဆုံးဒုအတန်စီစဉ်ကိုတင်ဆက်ပေးပါမယ်။မြန်မာနိုင်ငံမှာဆက်အနာသိမ်းပြီး၄နှစ်ကြာလာတဲ့အချိန်ဆက်ယုံလုပ်ယုံတွေမှာအလုပ်လုပ်နေကြတဲ့အလုပ်သမားတွေအခွင့်အရေးတွေဆုတ်ယုတ်လာနေတဲ့အခြေအနေကို Frontier မြန်မာရဲ့ဒုအတန်စီစဉ်မှာတင်ပြထားပါတယ်ရှင်။
ဆလန်းနဲ့ဝယ်ပြန်ခေါ်ပြီးတော့ဒိဗတ်တော်မသိဘူ
းနောက်ကစကလုံးမလာပါတဲ့ဟာနဲ့တောင်းရမယ်ဆိုလို့ရှိရင်လူသမားတွေကအရှင်းဆုံးပြောရတယ်အခုချိန်မှာကျန်ပြုခံရတဲ့ပုံစံမျိုးကိုဖြစ်နေတာ
အပြည်ပြည်ဆိုင်ရာလူသမားတမကအဖွဲ့ချုပ် ITUC ရဲ့2024ခုနှစ်ကထုတ်ပြန်တဲ့လူသမားအခွင့်အရေးတွေအတွက်အစင်းသတ်မှတ်ခြင်း152နိုင်ငံစီးရင်မှာမြန်မာနိုင်ငံကအဆိုအဝါဆုံး10နိုင်ငံထဲမှာပါဝင်ပါတယ်အနာသိမ့်ပြီး၄နှစ်နီးပါးရှိလာတဲ့အချိန်မှာအထည်ချုပ်ဆက်ယုံကအလုပ်သမားတွေဘလို့ဆိုးရတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရပါသလဲမင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုပါရစေဒီအစီအစဉ်ကိုဒို့အတန်ရဲ့သတင်းတောက်တွေကဆက်လက်တင်ဆက်ပေးသွားမှာပါဆောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အတန်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင်
မနက်9နာရီနိုးဆက်တန်ကြောင်းမဆပယ်အေးရကနိုးလာခဲ့ပါတယ်။စောင်းရတီမို့မနက်နေကောင်းကောင်းမထွက်ခင်ပါပဲ။6နာရီခွဲအလုပ်ကိုရောက်သွားဖို့သူပြင်ဆင်ရပါတော့မယ်။မဆပယ်ကရန်ကုန်တိုင်းလှိုင်တန်ရမြို့အနောက်ပိုင်းကအထည်ချုပ်စက်ရုံတစ်ခုမှာစက်ချုပ်သမားလုပ်နေတာပါ။စက်ရုံအလုပ်ချိန်ကပုံမှန်စု7နာရီဝန်းကျင်ဆိုပေမဲ့မဆပယ်ရဲ့စက်ရုံကတော့6နာရီခွဲစက်ရုံကိုရောက်သွားပြီးတော့သူတနစ်တာပြေးရမယ်အထည်ဆန်းချင်းကိုပြည့်မြောင်ချုပ်ရမှာပါ။
那我看你踏入我们啊他在那个什么马路关系哎来我我 ထမင်းသားဖြစ်သွားတဲ့ကလေးကစဉ်းစားစားပြီးဆိုပြန်ထိုင်ချုံအဲ့ရနေပြီးတော့ပြန်တဲ့အချိန်ထိထိုင်ချုံသွားတယ်
သူဆက်ယုံကဆက်ချုပ်အလုပ်သမားတယောက်ရဲ့တနားရီအထည်ဆန်းခြင်းက150ပါအလုပ်ချိန်8နာရီနဲ့အချိန်ပို2နာရီစာအတွက်တနေ့ကိုဆန်းချိန်1500နီးပါးချုပ်ကြရပါတယ်ဒါဟာသူတို့လုပ်နိုင်တဲ့ပမာဏထက်နှစ်ဆပိုလုပ်ခိုင်းတာဖြစ်ပြီးတော့တမတ်အထည်ဆန်းခြင်းမပြည့်ရင်တော့အဲ့ဒီအကြောင်းပြချက်နဲ့အချိန်ပိုတွေဆင်းကြပြီးအချိန်ပိုကြီးလည်းမရပါဘူးမဆက်ပဲဆိုရင်တနေ့တာအလုပ်ချိန်8နာရီအပြင်ညနေ6နာရီခွဲကနေနောက်တနေ့မနက်4နာရီထိအချိန်ပိုအလုပ်လုပ်ရတာတွေရှိပေမဲ့အထည်ဆန်းချိန်မပြည့်မီဘူးဆိုပြီးအချိန်မိုကြီးလည်းမရပါဘူး။ဒါအပြင်နိုင်ရက်လည်းပြန်မရပဲမနေ့6နိုင်ခွဲမှာပဲပုံမှန်အလုပ်ချိန်တိုင်းလုပ်ပြန်စင်ရပါတယ်
။9နိုင်10နိုင်ထိကြတော့လူကအနေတန်းလေးတယ်။10နိုင်17နိုင်17နိုင်လောက်လည်းပြန်လို့တစ်ခါပြန်တည်းရမလုပ်နိုင်တော့ခေါင်းနေရာမှာပူချာလေပူအဲ့လိုမျိုးဖြစ်လာတဲ့အချိန်ဖြစ်ဘူးလေ။
ဒီလိုအခြေအနေမျိုးကရွှေပြည်သားဝါဒီယာစမှုဆောင်ကထဲကျုပ်စေုံတစ်ခုမှလောက်ကင်နေတဲ့မတ်မုံမုံလည်းကြုံတွေ့ခဲ့ရပါတယ်။သူအလုပ်လုပ်ခဲ့တဲ့စေုံကအာနာသိမ့်ပြီးနောက်မှာပဲအချိန်ပိုတွေညကနေမနက်ထိနေ့စဉ်လိုလိုခေါ်ခဲ့တာကြောင့်စေုံမှာအလုပ်လုပ်နေစင်မှာပဲသူမူလဲခဲ့ပါတယ်
။တတင်းကဖုန်းတော့မှလွတ်ကြပြီးအစိမ့်စိမ့်မှာမှကွဲသွားတယ်။ကွဲသွားပြီးတော့မူလဲတာအောင်မှသူတို့ကဇလိုင်းနဲ့ဝယ်ပြန်ခေါ်ပြီးတော့ဒိဗတ်တော်မသေးဘူး။ဇလိုင်းနဲ့မှာပဲအသက်တိုင်ထိုင်နေထိုင်ပြီးတော့ကိုလုံးလို့ရမယ်လက်ကလုံးလို့ရမယ်ဟာလေးကိုလုံးဆုံးပြီးတော့အဲ့လိုတောင
်ဒါကလုပ်ငန်းခွင်ထိခိုက်မှုတစ်ခုဖြစ်ပေမဲ့လုပ်ငန်းရှင်ဘက်ကစာနာပေးတာတာဝန်ယူပေးတာမျိုးတော့မရှိပါဘူးအလုပ်သမားဥပဒေတွေကတစ်ခုဖြစ်တဲ့စိုက်များနဲ့အလုပ်ဌာနများဥပဒေအရအချိန်မိုအလုပ်ချိန်ကတစ်ပတ်ကို12နာရီထက်မကျော်လွန်ရဘူးလို့ပြဋ္ဌာန်းထားပါတယ်ဒါပေမဲ့အထူးကိစ္စရပ်တွေရှိရင်တော့တစ်ပတ်ကို16နာရီထက်မကျော်လွန်ရဘူးလို့ဆိုပါတယ်ဒါအပြင်အချိန်ပိုစင်းတာကိုအလုပ်သမားရဲ့သဘောတူညီချက်ရယူရမှာဖြစ်တယ်လို့အချိန်ပိုအခကျင်းငွေကိုလည်းတနည်းလောက်ခရဲ့နှစ်ဆပေးချေရမှာဖြစ်တယ်လို့ဥပဒေကပြဋ္ဌာန်းထားပါဗျ။ဒါပေမဲ့မဆက်ပဲနဲ့မမွန်မွန်တို့ကတော့ဒီဥပဒေပါပြဋ္ဌာန်းချက်တွေအားလုံးကိုလစ်လျူရှုခံထားရပါဗျ။အရင်ကဆိုဒီလိုအခြေအနေတွေကိုအကူအညီပေးဖို့အလုပ်သမားရေးလှုပ်ရှားသူတွေရှိပေမဲ့လက်ရှိမှာတော့သူတို့အတွက်လည်းလောက်ကန်ရတာအကန့်အသတ်တွေရှိနေပါဗျ။စစ်ကောင်စီဘက်ကအလုတ်သမားကြီးတက်ကြွလှုပ်ရှားသူတွေနဲ့အဖွဲ့အစည်းတွေကိုဖန်ဝရန်ထုတ်ပြီးလိုက်လံဖန်ဆီးတာတွေလုပ်ခဲ့တယ်လို့အလုတ်သမားအဖွဲ့အစည်း16ခုကိုလည်းမတရားအသိကြေညာထားပါတယ်။မြန်မာနိုင်ငံလုံးဆိုင်ရာအလုတ်သမားတမကများအဖွဲ့ချုပ် CTUM ရဲ့စီရင်အရာအလုတ်သမားကြီးတက်ကြွလှုပ်ရှားသူအနည်းဆုံး150ကျော်ဖန်ဆီးထောင်ချခံထားရပါတယ်။မနီလာကအလုတ်သမားတမကညွှန်ပေါင်းချုပ်အဖွဲ့ FTCUM မြန်မာရဲ့ဗဟိုကော်မတီဝင်တဦးဖြစ်ပါတယ်။
အမားတို့ကဒီထဲထဲမှာကွာလူတေလို့ဖြစ်သွားပြီပေါ့နော်ဒီအဖို့ကလည်းဒီအဖွဲ့ကြီးကလည်းကွာရေဂျစ်စာမလုပ်ပါဘူးဆိုပြီးတော့သူကကြီးညာတာနောက်တစ်ချက်ကလည်းစက်မှုဆောင်မှာကြတော့ခုနက5ရောက်ခဲ့မစုပါဘူးဆိုတာရှိကိုယ့်ရဲ့စက်ယုံယူနီယံနေနောက်မြို့နယ်ယူနီယံနေတိုင်းယူနီယံနေပေါ့နော်သူတို့တွေကိုပဲပြဿနာရှင်းရှင်းတာတို့အလုပ်သမားတွေအကူအညီပေးတာတို့ကိုသူတို့ပဲအမားတို့ရှင်းတန်းတင်ရတယ်အမားတို့ကရှေ့ကိုထွက်ပြီးတော့ဒီအလုပ်ကိုလုပ်ပေးလို့မရအောင်သူတို့စာရင်ပြင်ဆင်ပေးတာနောက်ရှေ့နေရှေ့ရတယ်လို့ပြောပါတော့ဥပဒေကြောင်းနဲ့ပတ်သက်ပြီးတော့စာရင်ဒေတာပေးတာဒါမျိုးတွေပဲမှာပါလုပ်လို့ရတယ
်တစ်ဖက်မှာလည်းနိုင်ငံရေးမတည်ငြိမ်မှုကိုအခွင့်အကောင်းယူပြီးတော့လုပ်ငန်းရှင်တွေကစိတ်ကြိုက်ချေနေတဲ့လုပ်ငန်းခွင်တွေမှာအလုပ်သမားတွေဟာဒီလိုအခွင့်အရေးချိုးဖောက်ခံနေရတာတွေကိုထုတ်ပေါ်ပြောဖို့အတွက်ကြောက်ရွံ့နေကြပါတယ်။ဘာကြောင့်လဲဆိုတော့ဒီလိုထုတ်ပေါ်ပြောဆိုသူတွေကိုအလုပ်ကနေထုတ်ပယ်တာခွဲခြားဆက်ဆံတာနဲ့ဖိအားပေးချင်းချောက်တာတွေရှိပါတယ်ဒီချင်းတွေကိုပြီးခဲ့တဲ့ဒီဇင်ဘာလကမှအသက်32နှစ်အရွယ်မတ်မစ်သူကိုယ်တိုင်ကြုံတွေ့ခဲ့ရတာပါသူကအထည်ချုပ်ဆက်ယုံတစ်ခုမှဆေးရည်အဖြစ်လုပ်ကိုင်ပြီးအဲ့ဒီဆက်ယုံရဲ့အလုပ်သမားရေးရာညှိနှိုင်းရေးကော်မတီ WCC မှာအဖွဲ့ဝင်ဖြစ်ပါတယ်မတ်မစ်သူကလောကလစာအပါအဝင်အချိန်ပိုခေါ်ယူမှုပြဿနာအလုပ်သမားတမက္ခဖွဲ့စည်းရေးအတွက်အလုပ်သမားတွေဘက်ကယက်တီခဲ့တာကြောင့်အလုပ်ရှင်ဘက်ကမျက်မှောင်ကျူတာကိုခံရပြီးနောက်သူအလုပ်ကိစ္စတစ်ခုတင်ပြဖို့သွားချိန်မှာပဲတရုတ်နိုင်ငံသားလုပ်ငန်းရှင်ကသူ့ကိုရုံးငန်းကနေစက်ယုံအပေါ်ဝါထီဆွဲထုတ်တာကိုခံခဲ့ရပါတယ်
။ထိခိုက်မှုတော့မရှိဘူးမှာအဲ့ဒီကတော့ညီမဟို2ရက်3ရက်လောက်တော့လမောင်းနည်းနည်းကြိုက်သွားတယ်မှာ။ပြီးတော့ညီမ therapist ကြရင်လည်းလုံးဝလေဒါအယူပဲတွေးပြီးတော့လေဟိုအဲ့လိုမျိုးလုံးဝအိတ်မပြောတာတို့နေမကောင်းတာတို့လည်းနည်းနည်းတော့ depression ဝင်လာတော့ပေါ့။ပြီးသွားရင်အဲ့လိုစိတ်ပိုင်းဆိုင်ရာမှာအရင်ကို့ဒီလိုယောက်ျားတိောက်လေးပြီးတော့နိုင်ငံသားတိောက်ကဒီလိုလှုပ်လိုက်တယ်ဆိုတဲ့ဟာကြီးကဟိုစိတ်ထဲမှာလုံးဝ ခံစားလို့အဆင်မပြေဘူးမာရေညီမစိတ်မကောင်းဖြစ်တယ်ကိုမြန်မာနိုင်ငံမှာနေပြီးတော့ဒီလိုတခြားတိုင်းတစ်ပါးလူကလောက်တောင်မြန်မာလူမျိုးချင်းချင်းအကုန်လုံးကဟိုအားပြားမြောက်ပြုတ်နေတယ်လို့ညီမခံစားရတယ်မာရေ
အဲ့ဒီနောက်မမေသူကိုအလောက်ကနေထုတ်ပယ်ခဲ့ပါတယ်မမေသူကလည်းကိုတိလက်ရောက်မှုအတွက်စစ်ကောင်စီရဲ့အလုသမားညွှန်ကြားမှုဦးစီးဌာနကိုတိုင်ကြားပြီးသုံးချိန်တိုင်းဖြေရှင်ခဲ့ပေမဲ့မပြေလည်ခဲ့တာကြောင့်တရားစွဲဆိုဖို့ပြင်ဆင်နေပါတယ်အလုသမားရေးလှုပ်ရှားသူမဆန်ဆန်ကမြန်မာနိုင်ငံကုံထုံးနယ်စက်မှုလက်မှုအလုသမားများအဖွဲ့ချုပ် IWF လန်က organizer တူဖြစ်ပါတယ်သူကတော့အလုသမားတွေရဲ့လက်ရှိအခြေအနေဟာကတိကျင့်ပြုခံရတဲ့အခြေအနေတွေလို့ကောက်ချက်ချပါရယ်
။အရေးစကားသုံးပြီးပြောမယ်ဆိုတော့တို့လက်ခုပ်ထရရေးသွင်းနေတယ်လို့နောက်ချင်းစကားပြောဆိုရဲအဲ့ဒီအခြေအနေမျိုးပေါ့နော်။နောက်ထပ်စကားလုံးမလှပတဲ့ဟာနဲ့တောင်းရမယ်ဆိုလို့ရှိရင်အလုပ်သမားတွေကအရှင်းဆုံးပြောရရင်အခုချိန်မှာအဲကျင့်ပြုခံရတဲ့ပုံစံမျိုးကိုဖြစ်နေတာ
။ PP ဆိုင်ရာအလုပ်သမားတမကအဖွဲ့ချုပ် ITUC ရဲ့2024ခုနှစ်ကထုတ်ပြန်တဲ့အလုပ်သမားအခွင့်အရေးတွေအတွက်အစင်းသက်မှတ်ခြင်း152နိုင်ငံစီးရင်မှာမြန်မာနိုင်ငံကအဆိုးဝါးဆုံး10နိုင်ငံစီးရင်မှာပါဝင်ပါတယ်။အပြည်ပြည်ဆိုင်ရာအလုပ်သမားရေးရအဖွဲ့ ILO ကလည်းဒီလိုအလုပ်သမားအခွင့်အရေးချိုးဖောက်မှုတွေကိုလာမယ့် 2025 ILO အုပ်ချုပ်ရေးအစည်းအဝေးပွဲနဲ့ညီလာခံမှာအရေးယူတော့မှာဖြစ်တယ်လို့ ILO ရဲ့အုပ်ချုပ်ရေးအဖွဲ့ဝင်မဖြိုးဆန္ဒဆိုကဒုအတန်ကိုပြောပါဗျာ။
ILO ရဲ့ဖွဲ့စည်းပုံအခြေခံစီမံအာတီကယ်33နဲ့အညီအရေးယူမယ်ဆိုတာဆုံးဖြတ်ချက်ကျပြီးပြီ။မတော်ဒီဘက်ချမ်းကလည်းလုံနေတယ်။ဒီ NUG လုံရှင်အလုံသမားသုံးဝက်ဆိုင်ကနေပြီးတော့မတော်ဖြစ်စေချင်တဲ့ action point တွေကိုမတော်မူကြမ်းပြနေတယ်။ဒီဒီညွှန်ချုပ်ရဲ့အစီအစဉ်သားနဲ့အဲ့ဒီ action point ကဖေဖော်ဝါရီလကျလို့ရှိရင်ထွက်မယ်ပေါ့နော် action point မူကြမ်းထွက်မယ်။အဲ့ဒီပုံမှာ match လာမယ် ILO အုပ်ချုပ်မှုအဖွဲ့အစည်းဝင် match လာမှာဆုံးဖြတ်ချက်ချမှာပေါ့နော်။
ဒါပေမဲ့ဘလို့ပုံစံမျိုးနဲ့အရေးယူသွားမယ်ဆိုတဲ့အသေးစိတ်အချက်လက်တွေကိုတော့မသိရသေးပါဘူး။မဆက်ဘဲကတော့အရင်အထည်ချုပ်စက်ယုံကနေအခွင့်အရေးချိုးဖောက်ခံရတာတွေနဲ့ခွဲခြားဆက်ဆံမှုတွေကြောင့်အခုစက်ယုံကိုပြောင်းရွှေ့လာခဲ့တာပါ။ဒါပေမဲ့ဒီစက်ယုံကအချိန်နီပိုဆိုးတာကြောင့်တူနောင်တရနေပါတယ်။ဒီစက်ယုံကနေထွက်ဖို့ကြိုးစားနေပြီးသူမိဘတွေရှိတဲ့ARR တိုင်းဘက်ကသူစာတီကိုပြန်တော့မယ်လို့စိတ်ကူးထားပါတယ်။ဒါပေမဲ့မမေသူကတော့မဆက်ပဲလို့ရွေးချယ်စရာမရှိပါဘူး။သူကရန်ကုန်စာတီဖြစ်တဲ့အတွက်ရန်ကုန်မှာပဲနေပြီးသူစာဝတ်နေရတဲ့အတွက်ဒီစက်ရုံအလုပ်ကိုပဲအားကိုးနေရအောင်မှာပါ။
ညောင်းနေတယ်တော့ဖြစ်နိုင်လို့ရှိရင်တော့မာရဲ့ဒီစက်ရုံအလုပ်တွေကမလုပ်ချင်တော့ဘူး။ပြီးရင်လည်းသူတို့ကအများကြီးဟိုကိုယ်နိုင်ငံတွင်လာပြီးတော့ဒီအလုံးလုံးနေတာထက်ကောင်းမှုချက်ပြီးတော့ကုန်သွေးဆုံနေတယ်လို့ပဲခံစားရတယ်မာရဲ့။အဲ့လိုညီမအနေနဲ့ကဒီအတမူအကြောင်းတော့ဟိုစီးပွားတစ်ခုခုလုပ်ရမယ်ဆိုရင်တော့တခြားအလုပ်ပဲလုပ်ချင်တော့လေဒီအလုပ်တွေဆက်ပြီးတော့မလုပ်ချင်တော့ဘူ
း။ဒိုးအတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
ဒါတော့မြန်မာနိုင်ငံမှာဆုတ်ယုတ်လာတဲ့အလုသမအခွင့်အရေးအကြောင်း Frontier မြန်မာဝိုင်းတော်သားတွေက VOA ကိုပေးပို့တဲ့တိုးတန်စီစဉ်ဖြစ်ပါတယ်။အခုဆက်ပြီးတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ Democracy လူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုတင်ဆက်ပေးပါအောင်မယ်ရှင်။ကမ္ဘာတဝန်းမှာ2024ခုနှစ်အတွင်း Democracy အခြားဘက်ကိုဦးတည်ခဲ့ပါလား။အခု2025ခုနှစ်မှာရောဘယ်လိုအခြေအနေရှိနိုင်ပါလဲ။မြမဒီမဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute ISP မြန်မာအဖွဲ့ရဲ့ Director ဦးအောင်သူငိမ့်ကိုဦးတင်မောင်တန်းကမေးမြန်းပြီးတော့တင်ပြထားပါတယ်ရှင
်2024ခုနှစ်မှာအမေရိကန်ပါဝင်တိုင်းပြည်ပေါင်း80ကျော်မှာရွေးကောက်ပွဲတွေလုပ်ခဲ့ပါတယ်ဒီရွေးကောက်ပွဲတွေကမဟာဗျူကိုပြောနေပါတယ်2025မှာတော့ဘာတွေဖြစ်လာနိုင်ခြင်းရှိနေပါသလဲဒီအကြောင်းတွေကိုဆွေးနွေးပေးဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့မြမမဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute ISP မြမအဖွဲ့ကဒေါက်တာဦးအောင်သူငယ်ဖြစ်ပါတယ်မင်္ဂလာပါဦးအောင်သူငယ်ဟုတ်ကဲ့
မင်္ဂလာပါဆရာ
ဟုတ်ကဲ့ဟောသူရေအဓိကကြတဲ့အတိုင်းဒီတွင်ရဲ့ပေါ့နော်2024ရွေးကောက်ပွဲတွေကိုကျွန်တော်တို့ခြုံငုံပြီးသုံးသပ်မယ်ဆိုလို့ရှိရင်ပေါ့နော်လူများတွေ့ရပါတယ်ဘာတွေကိုတွေ့ရပါတယ်လဲ
ဟုတ်ကဲ့ပြီးခဲ့တဲ့2024ဟာထူးခြားတဲ့နှစ်လို့ခေါ်ရပါလိမ့်မယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကမ္ဘာလူကြီးတစ်ဝက်လောက်3,000-4,000လောက်ကဒီနိုင်ငံပေါင်း80လောက်မှာနေပြတာတွေလုပ်ခဲ့ကြပါတယ်ဆိုတော့ဒါပေမဲ့ သူတို့ရဲ့သုံးသပ်ချက်ကဘာဖြစ်လဲဆိုတဲ့အခါကျတော့ဒီရွေးကောက်ပွဲတွေသာပြီးသွားတယ်ဟိုဒီမိုကရေစီကမတိုးတက်လာဘူးဆိုတော့သုံးသပ်ချက်ရှိပါတယ်အဲ့တော့နိုင်ငံတော်တော်များများမှာဒီရွေးကောက်ပွဲတွေကအာဏာရှင်တွေကသူတို့ရဲ့ဘာခေါ်မလဲအာဏာကို consolidate လုပ်တယ်ပေါ့နော်ပိုကျစ်လက်ခိုင်မအောင်လုပ်လိုက်တဲ့သဘောပဲဖြစ်တယ်လို့ဒါပြုသုံးသပ်တဲ့လူတွေလည်းရှိပါတယ်ဟောဒါပေမဲ့တချို့အကောင်းဘက်ကမြင်တဲ့လူတွေကကြတော့လေတချို့နိုင်ငံကြီးတွေမှာပေါ့နော်အိုးမူရင်းကအာဏာရလာတဲ့ပါတီတွေကဘာကောလဲအတော်လေးအသေးအံကြိုးစားကြရတယ်ဆိုတဲ့ဟာမျိုးပေါ့အထူးသဖြင့်တောင်အာဖရိကလိုအိန္ဒိယလိုတော့တချို့နိုင်ငံတွေမှာဘာကောလဲသိတော့လဲအချိန်ကြီးကောင်းလာတာမဟုတ်ဘူးဆိုတဲ့သုံးသပ်ချက်တွေရှိပါတယ်အဲ့တော့ကျွန်တော်တို့ဒီကာလတစ်လျှောက်ပေါ့နော်ဟိုဒီမိုကရေစီနဲ့ပတ်သက်လို့တိုင်းကြနေတဲ့ဟိုကမ္ဘာအဖွဲ့အစည်းကြီးတွေရှိပါတယ်အထူးသဖြင့် Economic Intelligence Unit ပေါ့ EIU တို့နောက်တစ်ခါကျွန်တော်တို့ Freedom House ဆိုနောက်တစ်ခါကျတော့ကျွန်တော်တို့ VDM လို့ခေါ်တဲ့အဖွဲ့အစည်းပေါ့နော်ဒီအဖွဲ့အစည်းတွေအားလုံးသုံးသပ်ချက်ကဒီမိုကရေစီကကျွန်တော်တို့ဆယ်စုနှစ်တခုကြော်ကြာကျွန်တော်တို့အကြဘက်ကိုရောက်နေတယ်လို့သုံးသပ်ကြတယ်ဆရာ
ဟုတ်တယ်ဒါဖြစ်ရင် Liberal အယူအဆလမ်းကြောင်းအတိုင်းနဲ့ပြောမယ်ဆိုရင်ရောကျွန်တော်တို့ဘယ်လိုများရှိပါလဲခင်ဗျာ
liberal အယူအဆလမ်းကြောင်းကဟိုပြီးခဲ့တဲ့ကျွန်တော်တို့ဆယ်နှစ်ကျော်လောက်ကာလမှာကျွန်တော်တို့ဟိုတမျိုးတစ်ခုဖြစ်ခဲ့တယ်ပေါ့နော်ဆိုတော့အခါကျတော့အထူးသဖြင့်ကျွန်တော်တို့အမေရိကန်မှာ work လို့ခေါ်တဲ့စာသားသုံးတယ်ဆိုလိုတာ work ဆိုတာနိုးကြားတက်ကြွနေတယ်ဆိုတဲ့ဟာမျိုးပေါ့ဒါပေမဲ့တစ်ဖက်မှာကျတော့ဒါကဟိုဘာခေါ်မလဲတက်ကြွလွန်တယ်ဆိုတဲ့သဘောမျိုးတော့ဖြစ်တာပေါ့နော်ဖြစ်တဲ့အခါကျတော့အထူးသဖြင့်တော့ကျွန်တော်တို့လူဒန်းစားပြဿနာပေါ့ဥပမာဆင်းရဲတဲ့လူနဲ့ချမ်းသာတဲ့လူရဲ့အရေးအလုပ်သမားတွေရဲ့ခံစား권ဒါမျိုးတွေသိပ်မပြောတော့ဘဲနဲ့ဒီကျွန်တော်တို့လူအဖွဲ့ကြီးမှလူနည်းစုလေးဖြစ်တဲ့ဥပမာကြားမခံယူမှုကွဲပြားတဲ့လူမျိုးတွေလူနည်းစုကိစ္စတွေပေါ့နော်အဲ့ဒါနဲ့ပတ်သက်လို့သိပ်ပြီးတော့ထောက်ခံပြောဆိုတဲ့ခါမှာဒါကိုခံစားမရတဲ့အုပ်စုတွေကလည်းရှိတယ်ကြာဆိုတော့ဒီလိုပြဿနာမျိုးတွေ့တာပေါ့နော်ဆိုတော့နောက်တစ်ခုကကျတော့အမေရိကန်ရဲ့ပြဿနာပေါ့အထူးသဖြင့်အခုလက်ရှိသမ္မတထရန့်ဖြစ်လာတယ်ဖြစ်လာတဲ့အခါကျတော့သူကကပိုင်းမှာဒီအမေရိကန်ကိုယ်တိုင်ကပဲဒီ liberal တန်ဖိုးတွေနဲ့ပတ်သက်လို့ဟိုဘယ်လိုဆက်လုပ်မလဲဆိုတာပြဿနာရှိလာတယ်ထင်ပါတယ်ဟိုကျွန်တော်တို့ဒုတိယကမ္ဘာစစ်ပြီးတဲ့အခါမှာကုလသမဂ္ဂဆိုတာလဲဒါအမေရိကန်စဖွဲ့ချင်တာပဲနောက်နောက်တစ်ခါကျတော့ကမ္ဘာပေါ်မှာကမ္ဘာစစ်ကြီးတွေမဖြစ်အောင်ကျွန်တော်တို့ကုန်သွယ်ရေးနဲ့ပတ်သက်လို့ထိန်းသိမ်းဖို့World Trade Organization လို့ဟာမျိုးတွေဒါတွေလည်းအမေရိကန်ပဲစကျင်တဲ့ဟာပါအဲ့တော့အခုချိန်မှာဒါတွေနဲ့ပတ်သက်လို့အမေရိကန်ကိုယ်တိုင်ကစိတ်မဝင်စားတော့ဘူးဖြစ်လာတယ်ဆိုတော့အဲ့တော့ဒါကလည်းဒီ Multilateralism လို့ခေါ်တဲ့ကျွန်တော်တို့နိုင်ငံတကာပူးပေါင်းဆောင်ရွက်မှာပြဿနာရှိတယ်လို့ထင်ပါတယ်ဆိုတော့အဲ့တော့ Democracy ဘာခေါ်မလဲကျွန်တော်တို့တိုက်တွန်းအားပေးတဲ့အကူအညီတွေနဲ့ပတ်သက်လို့လည်းအမေရိကန်ကရှော့ကောင်းရှော့လာနိုင်တယ်ပေါ့နော်ဆိုတော့ဒီလိုပြဿနာမျိုးတွေမြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့မနဘာသူပြောသားလို့ပဲပေါ့ကျွန်တော်တို့ဒီ work movement ပေါ့နော်ဒီပေါ်ချဆက်ဆံတာတွေနဲ့လူ့ခွင့်ရေးကိုသိရှိ노ချာလုပ်တဲ့လှုပ်ရှားမှုပေါ့နော်အဲ့ဒီလှုပ်ရှားမှုကိုစတင်တဲ့တာမြန်စတင်တဲ့လှုပ်ရှားမှုတွေပေါ်လာနိုင်တယ်ဆိုပြီးတော့လေဒါမနေ့ကမှမတီလူတော်ချင်းနေ့မှာမတီလူတော်ချင်းရဲ့တပည့်ငယ်ဆုံးကနေဒါပြောသားတာလေးကိုကျွန်တော်ကြားပါသေးတယ်ဆိုတော့ဒီရွေးကောက်ပွဲတွေနဲ့လက်ရရေးလက်ရစွန်နိုင်ငံရေးရဲ့เนาะအားကောင်းလာမှုအားနည်းလာမှုဘယ်လိုများတွေ့ရပါသလဲ
ဒီလိုကကျွန်တော်ဟို Journal of Democracy မှာစောင့်ပါတဲ့ဘုတ်တွေ့ပါတယ်ဒီစောင့်ပါမှာသုံးသပ်ထားတာကတော့ဒီ Democracy ကျွန်တော်တို့ရွေးကောက်ပွဲတွေလုပ်တဲ့အခါမှာအရေးကြီးတာက Representation ပေါ့ကျွန်တော်ကိုစားပြုခွင့်ကအရေးကြီးတယ်လို့သူကသုံးသပ်ပါတယ်အဲ့တော့သုံးသပ်တဲ့အခါကျတော့ဒီစောင့်ပါမှာပဲသူတို့ပြုကျွန်တော်တို့ဟိုဘာခေါ်မလဲစစ်တမ်းကောက်ယူမှုပေါ့နော်အဲ့တော့ဒီစစ်တမ်းကောက်ယူမှုတွေအရသူတို့ကပြောတာကလူတော်တော်များများကကျွန်တော်တို့ဒီမိုကရေစီဟာဆက်လက်ထိန်းသိမ်းအပ်တဲ့ကိုကျွန်တော်တို့အုပ်ချုပ်မှုစနစ်တရားဆိုတာတော့တော်တော်များများလက်ခံသေးတယ်เนาะဒါပေမဲ့ပြဿနာသွားတွေ့လာတာကခုနပြောတဲ့ကိုစားပြုမှုမှာပြဿနာတွေ့တယ်ဆိုတာကလူအများစုကကျွန်တော်တို့နိုင်ငံရေးသမားတွေကသူတို့ကိုစားမပြုတော့လို့ခံစားလာရတယ်ဘာကောမလဲဆိုတော့ပြည်သူလူထုနဲ့ဝေးလာသလိုဟာမျိုးခံစားနေရတယ်ပေါ့နော်နောက်တစ်ခါကျတော့ diversity ခေါ်တဲ့မတူကွဲပြားမှုတွေအရေးပေးတင်လာတော့မှန်ပါတယ်ညောတစ်ဖက်မှာကျတော့လေဘာဖြစ်လဲဆိုတော့ အလုတ်ကိုင်နေမရတော့တာတို့နောက်တစ်ခါအလုတ်ဈေးွက်ထဲမှာဝင်တိုးဖို့မဖြစ်နိုင်တော့တဲ့ဒီအလုတ်သမားအင်အားစုတွေပေါ့နော်ဆိုတော့ဒီအင်အားစုတွေကကြတော့သူတို့အသံကိုပြောပြနေတယ်လို့မထင်တော့မထင်မဲနဲ့တခြားခုန diversity ကိစ္စတွေမှာအလုံးကျွန်းပြောဆိုနေကြတယ်လို့ခံစားလာရတဲ့အခါမှာခုနပြောတဲ့ဆန့်ကျင်တဲ့ trend မျိုးဖြစ်လာတယ်လို့ထင်ပါတယ
်ဆိုတော့သူဒါပေမဲ့လို့ခုနဒီမိုကရေစီဆိုတဲ့သဘောကအုပ်ချုပ်မှုကိုရွေးချယ်တဲ့သဘောပေါ့နော်ဆိုတော့အဲ့ဒီအစာအုပ်ချုပ်မှုစနစ်ထက်မှာပြည်သူတွေကိုယ်တိုင်ကိုယ်ကျပါဝင်နိုင်အောင်တတိကိုအောင်သူရေးခဲ့တာရေးခဲ့တဲ့စကလုံးကိုတုံးအောင်လို့ရှိနေပြည်သူတွေရဲ့အာဏာခွန်အောင်ဖြည့်ဆည်းပေးနိုင်အောင်အကြံပေးချက်တွေပါတယ်များပေါ်သူတွေ့ရပါတယ
်ရွေးကောက်ပွဲတွေကိုအစားထိုးနိုင်တဲ့စနစ်တည်းရတော့ခက်အောင်မယ်လို့ထင်ပါတယ်နော်လက်ရှိမှာတော့ကျွန်တော်တို့မြင်တာကတော့ရွေးကောက်ပွဲတွေရှိလို့ရှိရင်ကျွန်တော်တို့minimum democracy ပေါ့နော်အနည်းဆုံး democracy ရှိတယ်လို့ဆိုကြတာပေါ့ဆရာရယ်နောက်တစ်ခါကျတော့ဒီရွေးကောက်ပွဲတွေအနေတော့ထပ်ပြီးတော့တချို့အချက်လက်တွေပေါင်းစည်းလာရင်ဆိုလိုတာကကျွန်တော်တို့ liberal democracy လို့ခေါ်တဲ့ကျွန်တော်တို့ဆရာဦးကျော်ဝင်းတို့ဘာသာပြန်လာတော့သီးကြီးခံတဲ့ democracy ပေါ့ဆရာရယ်အလုံးကျွန်တော်တို့အခွင့်အရေးပိုရှိမယ်ပြောရေးဆိုခွင့်ကျွန်တော်တို့လုပ်ပိုင်ခွင့်တွေပိုရှိမယ်ဒီလို liberal အခွင့်အရေးတွေရှိလာရင်ဒါကျွန်တော်တို့အလေလက်သဘောမျိုးပေါ့နည်းနည်းလေးပို့ပြီးတော့အကောင်းလာတယ်လို့ယူဆတာပေါ့နော်ဒီလိုသဘောရှိပါတယ်တချို့တွေကလည်းတိုက်တွန်းနေတာတော့ကျွန်တော်တို့ဟို local democracy ခေါ်တဲ့အောက်ခြေ democracy ရွေးကောက်ပွဲတွေလိုဟာမျိုးနောက်တစ်ခါအောက်ခြေမှာပြည်သူလူထုရဲ့ကိုယ်တိုင်ပါဝင်ဆောင်ရွက်ခွင့်ပြောခွင့်သူတို့ကိုယ်တိုင်ပါဝင်လုပ်ပိုင်ခွင့်ပေါ့နော်အဲ့ဒါတွေပို့ပေးလာလို့ရှိရင်ကောင်းလာမယ်လို့ဟိုဆိုကြတာပေါ့ဆိုတော့ဒါပေမဲ့လည်းအခုချိန်ထိတော့ကျွန်တော်ထင်တယ်ဟိုသဘောတရားတရနေတလုံးတစ်ခဲတည်းသွားဖို့ကခက်အောင်ပဲထင်ပါတယ်ခင်ဗျာ
အခုအခြေအနေကိုချုံငုံပြီးသုံးသပ်ပြီးတော့2025ဒီမိုကရေစီလမ်းကြီးကိုမှတ်စာကြည့်မယ်ဆိုရင်ဘောသူဘယ်လိုများမြင်ရပါလဲခင်ဗျာအားတော့နောက်ဆုံးမင်း
အခုချိန်ကြီးတော့ဟုတ်ကဲ့အခုချိန်ကြီးတော့ကျွန်တော်ဖတ်နေရသလောက်ကကဘာကြီးက uncertainty ပေါ့ကျွန်တော်တို့မရေရမသိကြဘူးလေပုံများလာမယ်ဆိုတော့ဝဆုံးသက်ချင်းမျိုးတွေရှိပါတယ်အထူးသဖြင့်တော့အမေရိကန်ကကမ္ဘာအင်အားကြီးနိုင်ငံလည်းဖြစ်တယ်သူ့ကိုကြံတဲ့နိုင်ငံအလုံးကကြည့်နေရတာလေအဲ့လိုမျိုးဖြစ်တဲ့အခါကျတော့သူကအခုလက်ရှိသမ္မတထရန့်မှာဘယ်လမ်းလှမ်းမလဲဆိုတာတော်တော်လေးကိုခက်ခဲပါတယ်အဲ့တော့တစ်ဖက်ကသူကဒီ isolationism ပေါ့နော်အမေရိကန်ဘာလဲ make america great again ပေါ့နော်အမေရိကတခုပဲကြီးမြအောင်လုပ်ကြမယ်ဆိုတဲ့ပြဿနာတွေပြောပါတယ်နော်နောက်တစ်ခါကျတော့ဒီတချို့ပြဿနာမျိုးပေါ့ Greenland တို့ Panama တူမြောင်းတို့ကိစ္စမျိုးပြန်ယူမယ်ဆိုတော့ခါကြတော့ဂျန်တဲ့နိုင်ငံတွေကစိုးရိမ်ပူပန်မှုတွေများလာတော့ဆရာရဲ့နောက်တစ်ခါကျတော့ဥရောပနိုင်ငံတွေတော်တော်များများကလည်းအမေရိကန်ကအကူအညီတွေမရရောရင်မရတော့ရင်သူတို့ကစစ်ရေးအသုံးစရိတ်တွေပြင်ရဖို့ရှိလာတယ်။တော့တစ်ဖက်မှာကျတော့စစ်ရေးအသုံးစရိတ်ပြင်ရင်သူတို့ကရှော့နိုင်တာကခုနနိုင်ငံတကာဖွံ့ဖြိုးမှုအကူအညီနဲ့ခုနကျွန်တော်တို့ဟိုဘာခေါ်လဲနိုင်ငံတကာအကူအညီတွေကိစ္စကိုရှော့မှာပေါ့နော်အဲ့တော့ဒီကမ္ဘာလုံးတော်တော်များများကဟိုစိုးရိမ်နေကြတာပေါ့နောက်တစ်ခုကကျတော့ကျွန်တော်တို့ geopolitics ကျွန်တော်တို့ပထဝီနိုင်ငံရေးတင်းမာမှုတွေလည်းဖြစ်လာမယ်လို့မှန်းထားတဲ့ဟာတွေလည်းရှိတာပေါ့ဆရာရဲ့နော်အဲ့တော့2025ကတော့ကျွန်တော်တို့ဒီမိုကရေစီပိုဖွံ့ဖြိုးလာဖို့ပဲဆူတောင်းအောင်ပဲထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ခေါင်းသွေ
းဟုတ်ကဲ့ကျေးဇူးပါခင်ဗျာ
ဟုတ်ကဲ့အခုဆွေးနွေးသွားခဲ့တဲ့သူကတော့ဓမ္မမဟာဗျူဟာနဲ့ဒူဝါဒဒေလာရဲ့ Institute ISP မြန်မာအဖွဲ့ကဒါရိုက်တာဦးအောင်သူတင်ဖြစ်ပါတယ်ကျွန်တော်တို့မှတ်မှာ
ဥဒေမန်တန်တက်ဆက်တဲ့ဒီမိုကရေစီလူခွင့်ရေးနဲ့ခေတ်ပြိုင်ကဘာအစီအစဉ်ဖြစ်ပါတယ်။စနေဝါရီလ26ရက်တနင်္ဂနွေမနက်ခင်း VOA Radio အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီထိထုတ်လွှင့်ပေးနေပါတယ်။ဒီအစီအစဉ်ပထမနာရီဝက်ကိုလိုင်းဒိုမီတာ25 32နဲ့40တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။တနင်္ဂနွေစာရုပ်သံအစီအစဉ်တစ်ခုလုံးကိုတော့ဂျိုဒုစလောင်းအပြင် Facebook နဲ့ YouTube ကနေလည်းနားဆင်ကြည့်ရှုလို့ရပါတယ်။ VOA အစီအစဉ်တွေကိုကြည့်ရှုအားပေးကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
ဖျူရီအမေရိကန်တန်ရဲ့ရုပ်တံနဲ့ရေဒီယိုအစီအစဉ်တွေကိုနေ့စဉ်အမေရိကန်ပြောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ဓာတ်ရိုက်ထုတ်လွှင့်တက်ဆက်ပေးနေပါတယ်။ VOA မနက်ခင်းမနက်6:00နာရီကနေ6:00နာရီခွဲအစီအစဉ်ကိုလိုင်းဒိုမီတာ25 32နဲ့40 VOA ညာချမ်းည9:00နာရီကနေ10:00နာရီထိအစီအစဉ်ကိုတော့လိုင်းဒိုမီတာ19 25နဲ့30ပထမပိုင်းနာရီဝက်နဲ့စနေတနင်္ဂနွေနေ့တွေမှာထပ်တိုးလိုင်းလံမီတာ190ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။ရုပ်သံနဲ့ရေဒီယိုအစီအစဉ်အားလုံးကိုလူလူမိတ်ဆွေရုပ်သံ LINE VOA မြန်မာပိုင်း web စာမျက်နှာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်ဆာမင်နာတွေမှာနားဆင်ကြည့်ရှုနိုင်ပါတယ်။မှန်ကန်တဲ့သတင်းတွေကို viewer ကတင်ဆက်ပေးနေပါတယ်ခင
်ဗျ။မင်္ဂလာမနက်ခင်းပါရှင်။ဇန်နဝါရီလ26ရက်တနင်္ဂနွေနေ့မနက်ခင်း View Radio Season 2ကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အာရှနိုင်ငံရေးလေယာစီးပွားသတင်းများဥရုယာတီနဲ့အနာဂတ်ကမ္ဘာသတင်းတွေကတုဒ္ဒအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ဒီထက်ကမှအခုအာရှနိုင်ငံရေးအစီအစဉ်ကိုတင်ဆက်ပေးပါမယ်။တရုတ်အမေရိကန်ကုန်သွယ်ရေးမှာမျှတမှုရှိဖို့လိုတယ်လို့တွေးဆဆွေးနွေးမှုတွေပို့လို့ရလိမ့်မယ်ဆိုပြီးတော့လည်းတရုတ်ကပြောဆိုပါတယ်။ဂျပန်ဝန်ကြီးချုပ်ကတော့အာရှပစိဖိတ်လုံခြုံရေးအတွက်အမေရိကန်ကဆက်လက်ရည်တည်ပေးဖို့ဆွေးနွေးမယ်ကြောင်းပြောပါတယ်။နောက်ဗီယက်နမ်ကတော့အမေရိကန်နဲ့တရုတ်အကြားမျှတအောင်ဆက်ဆံသွားမယ်လို့ပြောပါတယ်။ကိုစုံမိုးကျော်စူးစီးတင်ပြပေးထားပါရရှင
်။တရုတ်အမေရိကန်ဆက်ဆံရေးမှာအဓိကစိန်ခေါ်မှုတစ်ခုဖြစ်နေတဲ့ကုန်သွယ်ရေးပြဿနာအတွက်အမေရိကန်နဲ့တရုတ်အကြားညှိနှိုင်းဖြေရှင်းနိုင်တယ်လို့တရုတ်အစိုးရက January 24ရက်နေ့တောက်ကြနေ့မှာပြောဆိုလိုက်ပါတယ်။အခုလိုပြောဆိုမှုဟာတကြောပြန်သမရဖြစ်လာတဲ့ Donald Trump ကပြီးခဲ့တဲ့ကြာသပတေးနေ့ကဆွစ်ဇာလန်နိုင်ငံ Davos နိုင်ငံတကာစီးပွားရေးညီလာခံမှာ online ကနေစကားပြောကြားစဉ်တရုတ်အမေရိကန်ကုန်သွယ်ရေးမှာအသာစီးရလိုတာမဟုတ်ပဲမျှတမှုကိုသာလိုလားတာဖြစ်တယ်လို့ပြောဆိုခဲ့ပြီးနောက်တရုတ်အစိုးရကအခုလိုပြန်လည်ပြောဆိုခဲ့တာပါတရုတ်နိုင်ငံကြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူ Morning ကတောက်ကြနေတဲ့တင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုခဲ့ပါတယ
်။美经贸合作是互利共赢的，中国从不刻意追求贸易顺差。尽管中美之间有分
歧，美国西瓜业内工作业不光少业务哈，啊，别人了就撇死的十三亿撇巴的。双方可。第二呢，白龙江嘛，工作业嘛，大西亚部没预约给吧？没多年目呢，国标目年年是变没。နှစ်ဖက်အကျိုးဖြစ်ထုံမှုနဲ့ပူးပေါင်းဆောင်ရွက်လို့ရမယ်နယ်ပယ်တွေဟာအလွန်ကြီးမားပါတယ်။ပြဿနာရပ်တွေအပေါ်တွေးဆဆွေးနွေးတာနှိမ့်နိုင်တိုင်မင်နာတွေကိုနှစ်ဖက်လုံးကတိုးလုပ်ပြီးလှုပ်ဆောင်ခြင်းအဖြစ်ဖြည့်ရှင်းလို့ရပါတယ်
။တရုတ်နယ်ကုန်သွယ်ရေးစစ်ပွဲကိုသမ္မတထရန့်ပထမတစ်ကြိမ်2018ခုနှစ်ကနေ2020ခုနှစ်သမ္မတသက်တမ်းကာလကတည်းကစတင်ခဲ့ပါတယ်။တရုတ်ပြည်ကနေတင်သွင်းတဲ့ကုန်ပစ္စည်းတွေကိုအခွန်60ရာခိုင်နှုန်းအထိတိုးကောက်မယ်လို့ချင်းချောက်ခဲ့ပါတယ်။2018ခုနှစ်မှာအမေရိကန်ဘက်ကကုန်သွယ်ရေးလုံငွေ415ဘီလီယံရှိခဲ့ပါတယ်။အဲဒီကနေနှစ်စဉ်ကြာဆင်းလာခဲ့ရမှာသမ္မတဘိုင်ဒန်လက်ထက်ပြီးခဲ့တဲ့2023ခုနှစ်မှာလုံငွေ296ဘီလီယံအထိကြာဆင်းလာခဲ့ပါတယ်။တရုတ်အမေရိကန်ကုန်သွယ်ရေးဟာ1982ခုနှစ်ရီပပ်ဘလစ်ကန်သမ္မတတဦးဖြစ်တဲ့ရစ်ချတ်နစ်ဆင်လက်ထက်မှာစတင်ခဲ့ပါတယ်။1982ခုနှစ်အထိတရုတ်အမေရိကန်ကုန်သွယ်ရေးဟာဒေါ်လာ5သန်းအောင်ပါပဲရှိခဲ့ပါတယ်။တရုတ်ပြည်မှာတင်ရှောင်းဖိန်လက်ထက်1988ခုနှစ်စီးပွားရေးတကားဖွင့်မူဝါဒနဲ့ပြုပြင်ပြောင်းလဲရေးတွေလုပ်ခဲ့ပြီးနောက်အမေရိကန်အပါအဝင်အနောက်နိုင်ငံတွေကယင်းနှိမ့်ညံ့မှုလှုပ်လာကြပါတယ်။1990ကျော်နှစ်တွေမှာအမေရိကန်ဆက်မှုလုပ်ငန်းတွေဟာလုခဈေးပေါ်တဲ့တရုတ်ပြည်ကိုအများအပြားရွှေ့ပြောင်းသွားခဲ့ပါတယ်။2000ခုနှစ်လောက်ကစပြီးတရုတ်အမေရိကန်ကုန်သွယ်ရေးမှာအမေရိကန်ဘက်ကတိတိသာသာလုံငွေပြလာခဲ့ပါတယ်။အခုအခါသမ္မတထရန့်ကစက်မှုကုန်ထုတ်လုပ်ငန်းတွေကိုအမေရိကန်ပြည်တွင်းပြန်လည်ရယူမဲ့မူဝါဒကိုချမှတ်ထားပါတယ်။တွင်းကုန်တွေကိုအခွန်တိုးကောက်ပြီးအမေရိကန်ပြည်တွင်းမှာစက်မှုကုန်ထုတ်လုပ်ငန်းလုပ်ရင်အခွန်လျှော့ကောက်မယ်လို့ပြောဆိုထားပါတယ်။အခုလိုချိန်မှာပဲတရုတ်ရဲ့ချင်းချောင်းမှုတွေကိုစိုးရိမ်နေရတဲ့ဂျပန်ဟာသမ္မတထရန့်လက်ထက်မှာလည်းအာရှပစ္စိဖိတ်ဒေသလုံခြုံရေးအတွက်ဆက်ရှိနေဖို့အမေရိကန်အစိုးရကိုအပြင်းအထန်တိုက်တွန်းဆွေးနွေးမယ်လို့ရှေ့သတင်းပတ်အတွင်းသမ္မတဒေါ်နယ်ထရန့်နဲ့တွေ့ရောက်တွေ့ဆုံဖို့ရှိတဲ့ဂျပန်ဝန်ကြီးချုပ်ရှီကီရူအေရှိဘာကဇန်နဝါရီလ24ရက်နေ့မှာပြောဆိုခဲ့ပါတယ်
။地域におけるパワーバランスが歴史的変化を遂げる中、力の復活が
ဒေသတွင်းအင်အားချိန်ဝင်ရှာညှိနှိုင်းအပြင်သမိုင်းဝင်အပြောင်းအလဲတစ်ခုကိုဖြစ်စေမှာပါ။ဂျပန်နဲ့အမေရိကန်ပူးပေါင်းဆောင်ရွက်မှုကိုပုံမှန်နှက်ရှိုင်းခံမအောင်လုပ်ရပါမယ်။ဒါ့အပြင်အမေရိကန်ပြည်ထောင်စုအနေနဲ့အာရှပစိဖိတ်ဒေသအတွင်းအင်အားချိန်ခွင်ရှာမညီမမျှဖြစ်ပြီးတော့မတိမငြိမ်ဖြစ်မဲ့အရေးကိုဆက်ပြီးတော့ကာကွယ်ပေးဖို့တေချာအောင်လုပ်ရပါမယ်
။တရုတ်ရဲ့စစ်အင်အားကြီးထွားလာနေပြီးမြောက်ကိုရီးယားကနျူကလ িয়ার စွမ်းရည်နဲ့ပက်ထိန်မစ်ဆိုင်းတုံးစွမ်းရည်တွေတိုးမြင့်နေချိန်မှာသမ္မတဒေါ်နယ်ထရန့်ရဲ့မူဝါဒအပြောင်းအလဲကြောင့်အမေရိကန်အနေနဲ့အာရှပစိဖိတ်ဒေသတွင်းကစုခွာသွားမှာကိုဂျပန်ကစိုးရိမ်နေပါတယ်။
အမေရိကန်ဟာလုံခြုံရေးအတွေ့ဂျပန်နဲ့စာချုပ်ချုပ်ဆိုထားတဲ့နိုင်ငံဖြစ်ပါတယ်။အခုလိုအချိန်မှာပဲ VNN အနေနဲ့ကတော့သမ္မတဒေါ်နယ်ထရန့်အစိုးရလက်ထက်မှာလည်းတရုတ်နဲ့အမေရိကန်အကြားချိန်ခွင်ရှာမျှအောင်ဟန်ချက်ညီဆက်ဆံသွားမယ်လို့ VNN ဝန်ကြီးချုပ်ဖမ်မင်ချင်းက Davos နိုင်ငံတကာစီးပွားရေးညီလာခံမှာပြီးခဲ့တဲ့အင်တာနက်ကပြောဆိုခဲ့ပါတယ်
။ VNN ကမစ္စကိုဒါနဲ့ đây là cái đây là cái đường lối đối ngoại của chúng tôi.现在呢就对
ကျွန်တော်တို့ကအမေရိကန်တရုတ်မက္ကစီကိုစသဖြင့်အားလုံးနဲ့မိတ်ဆွေတွေပါပဲနိုင်ငံအားလုံးကိုယုံကြည်ရတဲ့မိတ်ဆွေတွေအဖြစ်သဘောထားတာဟာကျွန်တော်တို့ရဲ့နိုင်ငံသားရေးမူဝါဒဖြစ်ပါတယ်အဲ့ဒီထဲမှာအမေရိကန်နဲ့တရုတ်လည်းပါဝင်ပါတယ်လွန်ခဲ့တဲ့နှစ်တည်းမှာလည်းဟန်ချက်ညီညီလှုပ်ဆောင်ခဲ့ပါတယ်ဒီမူဝါဒဟာတရုတ်အမေရိကန် VNN အားလုံးအတွက်ငြိမ်းချမ်းရေးပူးပေါင်းဆောင်ရွက်မှုနဲ့ဖွံ့ဖြိုးတိုးတက်မှုတွေကိုဖြစ်စေပါတယ်
သမ္မတဒေါ်နယ်ထရန့်ရဲ့အမေရိကန်နံပါတ်1ဦးစားပေးမူဝါဒအရအမေရိကန်အပေါ်အားထားနိုင်မှုနဲ့ပတ်သက်ပြီးနိုင်ငံအတော်များများစိုးရိမ်မကင်းရှိကြပါတယ်ဒါဗိုစီဝိုင်းညီလာခံကိုဦးဆောင်ဖွင့်လှစ်ခဲ့တဲ့ EU ဥရောပရဲ့အကြီးအကဲအော့စလာဗွန်ဒါလီယွန်ကလည်းအမေရိကန်ပြည်ထောင်စုနဲ့အကျိုးတူပူးပေါင်းဆောင်ရွက်နိုင်အောင်ဆွေးနွေးညှိနှိုင်းဖို့အသင့်ရှိပေမဲ့လည်းဥရောပရဲ့ရည်တည်ချက်ကိုတော့အခိုင်အမာဆုပ်ခိုင်သွားမှာဖြစ်တယ်လို့တရုတ်နိုင်ငံနဲ့လည်းဆက်ဆံရေးပိုမိုကောင်းမွန်အောင်ကြိုးစားသွားမယ်လို့ပြောဆိုခဲ့ကြောင်းဒီတစ်ပတ်အာရှနိုင်ငံရဲ့အစီအစဉ်မှာတင်ပြလိုက်ရပါတယ
်အာရှနိုင်ငံရဲ့အစီအစဉ်ကိုစောမိုးကျော်တင်ပြခဲ့တာပါရှင်အခုဆက်ပြီးတော့လေယာဉ်စီးပွားသတင်းတွေကိုလည်းတစ်လက်တင်ပြပေးပါဦးမယ်မြန်မာနိုင်ငံမှာစားအုံးစီကိုရည်ညွှန်းဆေးချက်8000ကျော်နဲ့ရောင်းချဖို့သတ်မှတ်ထားပေမဲ့လို့ဈေးကွက်ထဲမှာတပိတ်တာကိုချက်18000လောက်ထိဖြစ်နေပြီးတော့လူသလောက်ဝယ်ယူလို့မရတဲ့အခြေအနေကိုရောက်နေပါဗျ။ဒီသတင်းအပြင်တပတ်အတွင်းတခြားလေယာထွက်ကုန်သီးနှံဈေးနှုန်းအတက်ကျတွေဘယ်လိုရှိပါလဲ။လေယာစီးပွားသတင်းတွေကိုစူးစီးပြီး Pharma Times Media ကတင်ဆက်ထားပါတယ်ရှင်။
မင်္ဂလာပါလေယာစီဝသတင်းများစီစဉ်ကနေကြိုဆိုပါရစေလေယာဆက်ပြူရေးချစ်သူများရှင်လဲချက်မြေကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီဝသတင်းတွေကိုကိုမြင့်မီဟန်နဲ့သူကျမမီစပယ်ကတင်ဆက်ပေးတော့ပါမယ
်ဒီအပိုင်းအတွင်းမြန်မာနိုင်ငံလေယာဆိုင်ပြူရေးနဲ့စီဝရေးခန္ဓာကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ရေဘက်ဈေးကွက်မရှိလို့ဈေးနှုန်းကျဆင်းနေတာကြောင့်အခက်အခဲတွေနဲ့ရင်ဆိုင်နေရတယ်ဆိုတဲ့သတင်းနဲ့စကြပါတယ်မြေပဲထွက်ရှိတဲ့ရာသီကိုရောက်ရှိနေပေမဲ့ဈေးကွက်ပြောက်ပြီးဈေးနှုန်းကျဆင်းမှုတွေဖြစ်ပေါ်နေတာကြောင့်အခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့တောင်သူတွေကပြောပါတယ်။ပြီးခဲ့တဲ့နှစ်ကဈေးကွက်အတွင်းမှာလေယာဒေသအလိုက်မြေပဲတည်င်းကို1000ကျလောက်ထိဈေးရရှိခဲ့ပေမဲ့လက်ရှိမှာတော့မြေပဲတည်င်းကို15000ကျလောက်ထိဈေးကျဆင်းနေပေမဲ့အယောင်းဝယ်လဲနည်းပါးနေတယ်လို့ဆိုပါတယ်။လက်ရှိပြည်တွင်းမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်လက်ဆက်ကုန်သွယ်ရေးအားလုံးရနာထားရတဲ့အတွက်ဒေတာတွင်းကထွက်ရှိတဲ့မြေပဲအပါအဝင်လေယာထွက်ကုန်တွေကိုပြပဈေးကွက်ကိုတင်ဖို့နိုင်ခြင်းမရှိသလိုပြတွင်းဈေးကွက်ကိုလည်းတင်ဖို့ရောင်းချနိုင်ခြင်းမရှိတဲ့အတွက်ရောင်းချရမယ့်ဈေးကွက်ပြောင်းနေတာဖြစ်ပါတယ
်။စောင်းစီတပိတ်တာ18000ကျပ်လောက်ဖြစ်ပေါ်နေပြီးလူသလောက်ဝယ်ယူလို့မရတဲ့အခြေအနေတွေဖြစ်ပေါ်နေပါသေး။စီးပွားရေးနဲ့ကုတန်ရောင်းဝယ်ရေးဦးကြီးဌာနစောင်းစီတင်တွေးတူလောင်ပြည့်ပြည့်ချင်းလုံးငယ်ကြည့်ကြည့်ကွန်တီကဇန်နဝါရီလ23ရက်နေ့ကနေ19ရက်နေ့ထိရန်ကုန်လက်ကရည်ညိုစင်းနေနဲ့စောင်းစီတပိတ်တာကို9180ကျပ်နှုန်းနဲ့ရောင်းချကြဖို့ညွှန်ကြားထားတာပဲဖြစ်ပါသေး။ဒါ့ပြင်ပြင်ပဈေးကွက်မှာတော့စောင်းစီတပိတ်တာကို14000ကနေ15000ကျပ်လောက်ထိမြင့်တက်နေပေမဲ့လူသလောက်ဝယ်ယူလို့မရတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရတယ်လို့တင်ရကျုံမြို့နယ်မှာနေထိုင်တဲ့ဒိုဂျီကပြောပါရယ်မြမပြင်တွင်စားသုံးစီလိုအပ်ချက်အတွက်စကပူနဲ့မလေးရှားနိုင်ငံတို့ကနေနေစဉ်စားသုံးစီတန်ချိန်9တန်းလောက်တင်တွင်နေရတယ်လို့လဲမြမနိုင်ငံစီကုံတဲ့စီလုံငယ်ရှင်များအတင်းကပြောဆိုထားပါရယ်လက်ရှိမှာစားသုံးစီကိုဈေးတင်ရောင်းလို့ဆိုပြီးအပိတ်ခံရတဲ့စီဆိုင်တွေနဲ့အဖမ်းခံရတဲ့စီကုံတွေရှိလာတာကြောင့်စီယောင်ချသူအချို့ကလေမောက်ခိုဈေးကွက်ပုံစံဈေးတင်ပြီးရောင်းလာကြတယ်လို့လဲစားသုံးသူတွေကပြောပါတယ်။2021ခုနှစ်စစ်တပ်အာဏာသိမ်းခင်ကတော့ပြည်တွင်မှာစောင်းစီတပိတ်တာကို1800ကျပ်ကနေ2100ကျပ်ထိတာအမြင့်ဆုံးဈေးဖြစ်ပေါ်ခဲ့တယ်လို့လိုအပ်တဲ့ပမာဏကိုလည်းစီယောင်ဆိုင်တိုင်းမှာလုံးလုံးလက်လက်ဝယ်ယူခွင့်ရရှိခဲ့တာဖြစ်ပါတယ်။
အခုနှစ်မှာပြောင်းထွက်နှုန်းနဲ့အတူပြည်ပတင်ပို့မှုလည်းရော့ကျနေပါတယ်။ပြီးခဲ့တဲ့2023ခုနှစ်ကပြည်တွင်းမှာပြောင်းထွက်နှုန်း30ရာခိုင်နှုန်းလောက်ရော့ကျခဲ့တဲ့အတွက်အခု2024-2025ဘဏ္ဍာနှစ်မှာပြည်ပကိုပြောင်းတင်ပို့မှုရော့ကျနေတယ်လို့မြန်မာနိုင်ငံပြောင်းလုပ်ငန်းအသင်းကပြောပါတယ်။မြန်မာနိုင်ငံမှာတစ်နှစ်ကိုပြောင်းတန်ချိန် 3.2 တန်းလောက်ထွက်ရှိပြီးနှစ်စဉ်ပြည်ပကိုပြောင်းတန်ချိန် 2.2 တန်းလောက်တင်ပို့လို့ရှိပေမဲ့2024-2025ဘဏ္ဍာနှစ်လက်ရှိအချိန်အထိပြည်ပကိုတန်ချိန်1.5တန်းလောက်သာတင်ပို့နိုင်ခဲ့တယ်လို့ဆိုပါတယ်။လာမယ့်ဖေဖော်ဝါရီလ1ရက်နေ့ကစလို့ထိုင်းနိုင်ငံကိုအခွန်ကိလို့ခွင့်နဲ့ပြောင်းတင်ပို့ခွင့်ရမယ့်ကာလကိုရောက်ရှိလာတော့မှာဖြစ်တဲ့အတွက်ပြောင်းတင်ပို့မှုကမြင့်တက်လာမယ်လို့ကုန်တယ်တွေကမျှော်မှန်းထားကြပါတယ်
။လက်ကုန်ပြီးမှဖေဖော်ဝါရီလမှာတော့ထိုင်းကဝယ်မယ်ဆိုရင်တော့ခိုင်းအောင်ရောင်းဖို့တွေ့တဲ့ပြင်ဆင်တာပဲရှိပါသေးတယ်။ကျွန်တော်တင်ပို့နေတဲ့ရောင်းတာတွေရှိတယ်ဒီအိန္ဒိယတို့ဖိလစ်ပိုင်တို့အရင်လက်ကျန်နေပြီးပို့တာရှိတယ်။ဒီနှစ်ကပြောင်းထွက်တာက30ရာခိုင်လောက်ပြောင်းထွက်ရော့သွားတော့အများကြီးတော့ရောင်းနေမှာမထင်ဘူး။ခမန်းကြီးအပြင်တော့ဟို1.5 တန်းတန်းတော့ရောင်းနေမှာမထင်ဘူ
း။ပြီးခဲ့တဲ့နှစ်ကပြောင်းစင်းလုံးကြာစင်းခြင်းနဲ့အတူဒေတာတချို့မှာတိုက်ပွဲတွေကြောင့်နယ်မြေတည်ငြိမ်မှုမရှိလို့ပြောင်းဆိုင်ပြိုးမှုနှုန်းထပ်ဝက်ခန့်ရော့ကျခဲ့တယ်လို့လည်းပြောင်းလုပ်ငန်းအသင်းကပြောပါတယ်။ဒါအပြင်ရာဂီမုန်တန်းတိုင်ကြောင့်ပြောင်းဆိုင်ခင်းတွေရင်းနှီးမြှုပ်ပျက်စီးခဲ့ရတယ်လို့စစ်ကောင်စီရဲ့ပုတ်ကုံဘူဝါဒသတ်မှတ်ချက်ကလည်းပြည်ပပြောင်းတင်မှုကိုအခက်တွေ့စေခဲ့တယ်လို့ကုံတယ်တွေကဆိုပါတယ်ပြီးခဲ့တဲ့ရပိုင်းကစစ်ကောင်စီနဲ့ကိုကန့်တက် MNDA တို့အပြစ်ခတ်ရစဲရေးသဘောတူညီမှုရရှိခဲ့တယ်လို့တရုတ်အစိုးရဘက်ကပြောကြားပြီးတဲ့နောက် January 20ရက်ကစလို့ချမ်းပြည်နယ်မြောက်ပိုင်းကနယ်စပ်ဂိတ်တချို့ကိုပြန်လည်ဖွင့်လှစ်ပေးလိုက်တဲ့အတွက်ကုံတယ်တွေကတော့ဈေးကွက်လာလာကိုစောင့်ကြည့်နေကြပါတယ်
အဲ့တော့ချမ်းမြောက်ကဖွင့်လိုက်ပြီဆိုတော့အထက်ပြလာမယ်လေအနည်းတော့မသိသေးဘူးနော်တို့တွေကတော့ပုံမှန်တိုင်းတော့သွားနေကြတယ်ပေါ့ဒါပေမဲ့နည်းနည်းလုံးလုံးချေချာတော့ရှိဘူးအခုဝယ်တဲ့ဈေးကပြီးခဲ့တဲ့နှစ်ကနောက်ဆုံးပိတ်ဈေးကိုမပိတ်သေးဘူးသမီးပြီးခဲ့တဲ့နှစ်က1800ရှိသွားတယ်သမီးနောက်ဆုံးပိတ်ဈေးကဒါတော့ရှိနေတယ်သွားတယ်အန်ဒီကိုရှမ်းတောင်မှာကသမီးရဲ့ဟိုဟာတရားကြီးအများကြီးပဲလေအန်ဒီတို့ဒီဘက်ကနေအောင်မန့်နေစတော့ကလုံးဟိုဟာတို့ပါအခုဒီပြီးခဲ့တဲ့နှစ်ကရေကြီးသွားလို့အန်ဒီတို့ကျောင်းနေရေမြုပ်သွားတယ်ပျက်စီးသွားတာရှိတဲ့အတွက်ကြောင့်မို့ကျောင်းထွက်နှုံတော့နေတာပေါ့ဒီရေအဓိကပါလဲဆိုတော့ပျက်စီးသွားတဲ့ဟာတွေရှိခဲ့တဲ့အတွက်ကြောင့်မို့ဒီဝေသာဒီဒီပြဿနာကြောင့်တခုပါရေနောက်ပြီးတော့နောက်တစ်ခုကတော့အန်ဒီတို့ကဒီကတက်ဖက်က Facebook ကဟို government ကဒီ charges ယူရတယ်ပေါ့နော် 35 ဆိုတော့အဲ့ဟာလည်းနည်းနည်းဟိုကဖြစ်တယ်နဲ့သူပါတယ်အဲ့တော့ဝေလူအားကြွားပို့ရှိပေမဲ့လေတောက်သူတွေကရှောင်းမဲ့အနေထားကနည်းနည်းတချို့နေတယ်လေတဲ့ဆိုတော့ပျက်စီးသွားတာမျိုးတွေရှိတဲ့အပိုင်းတွေရှိသလိုသူတို့မှပြန်ပြီးတော့မထူထောင်နိုင်တဲ့လူတွေတချို့ရှိသလိုဟောအခုချိန်ကရှေ့မှာဖြစ်တယ
်ပြည်တွင်းပြောင်းသွေးကမှာတော့ January 22ရက်ကပြောင်းစံတပိတ်သားကို1650ကျပ်လောက်ပေါက်သွေးရှိနေပြီးတောင်သူတွေအနေနဲ့တည်ယူပို့ဆောင်ရေးကုန်ကြစရိတ်ကြောင့်အကျိုးအမြတ်ရရှိမှုနည်းပါတယ်လို့ပြောပါတယ်
အခုဇပီဇန်နဝါရီလ14ရက်နေ့ကနေ23ရက်နေ့အထိဈေးကွက်တွင်တည်ကြနိုင်ပြီဖြစ်သွားတယ်။လေယာထွက်ကုန်ဒီနယ်စီနှုန်းတွေကိုပြောပြပေးချင်ပါသေးတယ်။အိန္ဒိယဆိုရကမက်ပယ်လိုလက်စွာတင်တွင်ခွင်ကို2026ခုနှစ်မတ်လ30ရက်နေ့အထိတည်တံတူလိုက်တဲ့အတွက်ပြင်တွင်မှာတော့ပေးစီနှုန်းတွေမြင့်တက်နေပါသေးတယ်။ရန်ကုန်ပြည်နယ်ကုန်စည်တိုင်းမှာဇန်နဝါရီလ14ရက်နေ့ကမက်ပေ FAG သတင်းကို7,300နဲ့28,000ခန့်ပေါက်ဈေးရှိခဲ့ပြီးဇန်နဝါရီလ23ရက်နေ့မှာတော့7,300နဲ့4,000လောက်ထိမြင့်တက်လာတာကိုတွေ့ရပါတယ်မန္တလေးကုန်စည်တိုင်းမှာလည်းဇန်နဝါရီလ14ရက်နေ့ကမက်ပေ60ပိတ်တောင်ဝင်တအိတ်ကို25,000ကျပ်နဲ့ကျောင်းတွင်မက်ပေကတအိတ်ကို28,300ကျပ်ထိပေါက်ဈေးရှိခဲ့ပြီးဇန်နဝါရီလ23ရက်နေ့မှာတော့မက်ပေ60ပိတ်တောင်ဝင်တအိတ်ကို28,000 ကျပ်နဲ့ကျောက်ခရစ်မက်ပေကတအိတ်ကို28,500ကျပ်ထိမြင့်တက်ခဲ့တာပဲဖြစ်ပါလေ
။ပဲဒင်ကလည်းအိန္ဒိယအစိုးရရဲ့ပဲဒင်နိုင်ငံကာလတသန်းတိုးမှုကြောင့်ဈေးမြင့်တက်လာတာကိုတွေ့ရပါတယ်။ဒါ့အပြင်အိန္ဒိယကလာမယ့်နှစ်တွေမှာလည်းအစိုးရချင်း G2G အစီအစဉ်နဲ့မြန်မာနိုင်ငံကပဲဒင်ကုံနဲ့မက်ပေကိုနှစ်ဆတိုးပြီးဝယ်ယူသွားဖို့ပြင်ဆင်နေတာကြောင့်အိန္ဒိယပို့ကုန်ပဲဈေးကကအလားအလာကောင်းတွေရှိနေပါတယ်။ရန်ကုန်ပြည်ထောင်စုကမှဇန်နဝါရီလ14ရက်နေ့ကပဲစင်းကုန်တံတန်းကို28,900ကျပ်သာပေါက်ဈေးရှိခဲ့ပြီးဇန်နဝါရီလ21ရက်နေ့မှာတော့တံတန်းကို29,650ကျပ်ထိမြင့်တက်လာတာကိုတွေ့ရပါတယ်။ပြီးခဲ့တဲ့အပတ်နဲ့ရှင်ရင်တံတန်းကိုကျပ်9,500လောက်မြင့်တက်လာတာဖြစ်ပါတယ်။
စဘိုးချောင်းတင်းတဲ့မျိုးဖြစ်တဲ့ကျက်သူဖြူကလည်းအစ်စ်တွေဈေးဝက်ထဲဝင်များလာတဲ့အတွက်ဈေးကျောက်ဆင်းနေပါလေ။ရှမ်းပြည်နယ်အောင်ပန်းကုန်စည်တိုင်းမှာတော့ဇန်နဝါရီလ14ရက်နေ့ကအောင်ပန်းထူတပိတ်တာကို11,500ကနေ15,500ကျက်ထိပေါက်ဈေးရှိခဲ့ပြီးဇန်နဝါရီလ23ရက်နေ့မှာတော့အောင်ပန်းထူတပိတ်တာကို10,000ကနေ14,000ကျက်ထိဈေးကျဆင်းသွားတာကိုတွေ့ရပါလေ။ရန်ကုန်ပြည်နယ်ကုန်စည်တိုင်းဈေးကွက်မှာတော့ဇန်နဝါရီလ14ရက်နေ့ကအောင်ပန်းထူတပိတ်တာကို11,500ကနေ14,500ကျက်ထိပေါက်ဈေးရှိခဲ့ပြီးဇန်နဝါရီလ23ရက်နေ့မှာတော့တပိတ်တာကို11,800ကနေ12,800ကျက်ထိဈေးကျဆင်းခဲ့ပါတယ်ပြီးခဲ့တဲ့ပတ်ကဈေးကွက်ပေါင်စင်းနေရှင်ကျက်တဖြူကတပိတ်တာကို1,500ကနေ2,000လောက်ထိဈေးကျဆင်းသွားတာဖြစ်ပါတယ်အခုတင်ဆက်ပေးထားတဲ့ဒီနယ်စီနယ်တွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင်
။လယားစီးပွားသတင်းတွေကို Pharma Times Media ကစူးစီးတင်ဆက်ခဲ့တာပါရှင်။လယားစီးပွားသတင်းတွေကိုကြားခဲ့ရပြီးတော့ဥရုယာတီဘက်ကလည်းတလဲကြည့်ကြရအောင်ပါ။အမေရိကန်နဲ့ကမ္ဘာတလွားသဘာဝဘေးဒဏ်တွေပိုးပြီးတော့ဆိုးလာချိန်မှာပဲဖန်လုံအိမ်တန်းငွေထုတ်လုပ်မှုလျှော့ချရေးပါရီသဘောတူစာချုပ်ကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်လိုက်ပါတယ်။ကမ္ဘာအပူချိန်မြင့်တက်စေတဲ့ဖန်လုံအိမ်တန်းငွေကိုဒုတိယအများဆုံးထုတ်လွှတ်တဲ့အမေရိကန်ပြည်ထောင်စုကဆယ်စုနှစ်အတွင်းမှာဒုတိယအကြိမ်အခုလိုစာချုပ်ကနေနှုတ်ထွက်လိုက်တဲ့အပေါ်မှာ၆ခံသူတွေရောကန့်ကွက်သူတွေပါအများပြားရှိပါတယ်။ဥရုယာတီနဲ့အနာဂတ်ကမ္ဘာစီစဉ်မှာနန်းလောင်ကတင်ပြထားပါတယ်ရှင
်။2024ခုနှစ်မှာကမ္ဘာအပူချိန်တွေစံချိန်တင်အမြင့်ဆုံးရောက်လာချိန်မှာပဲပါရီတဘောသူညီမှုကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်လိုက်ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ်ကသမ္မတအဖြစ်ကြံသစ္စာဆိုပြီးနိုင်ငံတော်ကိုပြောကြားတဲ့ဇန်နဝါရီလ20ရက်နေ့မိန့်ခွန်းမှာအခုလိုပြောကြားသွားပါတယ
် The inflation crisis was caused by massive overspending and escalating energy prices andThat is why today I will also declare
ဆွေးနွေးတွေတက်လာတာနဲ့ဘာသာငွေတွေကိုအစမတန်သုံးစွဲလိုက်တာကြောင့်ငွေကြေးဖောက်ပွားမှုအကျတဲ့ပေါ်ပေါက်လာတာဖြစ်ပါတယ်။ဒါကြောင့်ဒီကနေ့မှာပဲဆွေးရင်ဆိုင်ရာနိုင်ငံတော်အရေးပေါ်အခြေအနေကိုထုတ်ပြန်လိုက်ပါတယ်။တွေ့တွေ့လောင်စာတွေထုတ်ယူပါမယ်။အမေရိကန်နိုင်ငံဟာဆွေးရင်ထုတ်လုပ်တဲ့နိုင်ငံတစ်ခုပြန်ဖြစ်လာရပါမယ်။တခြားဘယ်နိုင်ငံမှမရှိတဲ့အရာတွေအမေရိကန်နိုင်ငံမှာရှိပါတယ်။ကမ္ဘာဘယ်နိုင်ငံမှမရှိတဲ့ရေနံနဲ့ဘာဝဓာတ်ငွေတွေအမေရိကန်မြေမှာအများဆုံးရှိပါတယ်။ဒါကိုကျွန်တော်တို့အသုံးချသွားမှာပါ။စွန့်ရင်ဈေးနှုန်းတွေချပြီးအမေရိကန်စွန့်ရင်တွေကမ္ဘာတဝန်းကိုတင်ပို့သွားမှာပါ
။ The New York Times သတင်းစာကြီးကတော့အမေရိကန်စွန့်ရင်ထုတ်လုပ်မှုဟာ2024ခုနှစ်ထဲအမြင့်ဆုံးကိုရောက်ရှိခဲ့ပြီးတော့တန်ငွေဈေးနှုန်းဟာလည်းနှစ်စဉ်ပြင်းပြအနိုင်ဆုံးကိုရောက်ခဲ့တယ်လို့ဖော်ပြပါရတယ်။တဘာဝဘေးဒဏ်တွေလည်းပိုဆိုးလာစေတဲ့ဖန်လုံအိမ်တန်းငွေထုတ်လုပ်မှုလျှော့ချရေးပြင်သစ်နိုင်ငံပါရီမြို့ကသဘောတူညီချက်ကနေဆဲစုနှစ်တစ်ခုအတွင်းအမေရိကန်ကဒုတိယအကြိမ်နှုတ်ထွက်လိုက်တာလည်းဖြစ်ပါတယ်။2016ခုနှစ်ကပထမသက်တမ်းတုန်းကလည်းဖန်လုံအိမ်တန်းငွေထုတ်လုပ်မှုလျှော့ချရေးပါရီသဘောတူညီမှုကနေနှုတ်ထွက်ခဲ့ပါသေးတယ်။သမ္မတဂျိုးဘိုက်ဒန်လက်ထက်မှာတော့ပါရီသဘောတူညီမှုထက်ကို2023ခုနှစ်မှာပြန်ပြီးတော့ဝင်ခဲ့တာပါ။ပါရီသဘောတူညီမှုစာချုပ်ကိုပြည်ထောင်နိုင်ငံမှာ2015ခုနှစ်ကကမ္ဘာနိုင်ငံအားလုံးသဘောတူခဲ့တာပါပါရီသဘောတူညီမှုဆိုတာကတော့ဆက်မှုခေတ်ဦးကာလကကမ္ဘာအပူချိန်ထက်တိတိမ5ဒီဂရီစင်နီဂရိတ်ထက်ကျော်မသွားအောင်တစ်ကမ္ဘာလုံးဝိုင်းဝန်းကြိုးပမ်းကြဖို့သဘောတူညီချက်လည်းဖြစ်ပါတယ်ဖလွန်အိမ်တက်ငွေထုတ်လုပ်မှုလျှော့ချပြီးတော့ဥတုရာသီပြောင်းလဲမှုတွေကိုကင်တွဲဖြေရှင်းနိုင်ရဲ့အတွက် NDC လို့ခေါ်တဲ့နိုင်ငံတစ်ခုချင်းစီကသူတို့ဆောင်ရွက်ကြမယ့်လုပ်ငန်းစဉ်တွေကိုတင်သွင်းဖို့အတွက်ပြည်ထောင်နိုင်ငံပါရီမှာတခဲနဲ့ဆုံးဖြတ်ခဲ့ကြတာပါဥတုရာသီရဲ့ရာကျွမ်းကျင်သူလည်းဖြစ်ဥပဒေပါမောက္ခလည်းဖြစ်တဲ့ Christina Baget ကအခုလိုသုံးသပ်ပါတယ
် What is different now from for example 2016 is that we are looking at overshooting
ပါရီသဘောတူညီမှုကနေထွက်ခဲ့တဲ့2016ခုနှစ်တုန်းကအချိန်နည်းနဲ့ကွာခြားတာကလက်ရှိကမ္ဘာအပူချိန်က 1.5 ဒီဂရီကိုကျော်လာတာပါကမ္ဘာအပူချိန်ကလည်းဒီလမ်းကြောင်းအတိုင်းဆက်ပြီးမြင့်တက်မဲ့ပုံရှိပါတယ်2016ခုနှစ်တုန်းကတော့ကမ္ဘာအပူချိန်ကို 1.5 ဒီဂရီကျော်မသွားအောင်ဆက်ထိန်းထားနိုင်မယ်လို့မျှော်မှန်းခဲ့ကြတာပါအဲ့ဒီလိုဆောင်ရွက်နိုင်ဖို့ကမ္ဘာလုံးပူးပေါင်းဆောင်ရွက်နေဖို့တော့လိုပါတယ်ခုတော့ကမ္ဘာစီးပွားရေးအင်အားအကြီးဆုံးလည်းဖြစ်ဖလောင်းတန်းငွေထုတ်လွှတ်မှုဒုတိယအများဆုံးဖြစ်တဲ့အမေရိကန်ကပါရီသဘောတူညီမှုကနှုတ်ထွက်လိုက်တာဟာအလွန်ကြီးလေးတဲ့အနှုတ်လက္ခဏာဖြစ်ပါတယ်အမေရိကန်ခြေရာအတိုင်းတခြားနိုင်ငံတွေလည်းလိုက်နှင်းလာနိုင်ပါတယ် ဒါကြောင့်ကမ္ဘာလုံးဆိုင်ရာပူးပေါင်းဆောင်ရွက်ရေးရှေ့ရည်မှန်းချက်တွေအတွက်အလိုအန္တရာယ်များပါတယ်
။သမ္မတထရမ့်ဆိုလိုတဲ့စွန့်ရဲ့အရေးပေါ်အခြေအနေဆိုတာဘာကိုဆိုလိုမှရှင်းရှင်းလင်းလင်းမရှိဘူးလို့လည်းပမောက်ခဂရက်က Times သတင်းစာကိုပြောပါတယ်စံချိန်တဲ့အပူဆုံးဖြစ်တဲ့2024ခုနှစ်မှာပဲကမ္ဘာဖြန့်မြတ်အပူချိန်ဟာ 1.3 ဒီဂရီအထိတက်လာပြီးတော့ဒီအတိုင်းသာဆက်သွားနိုင်မယ်ဆိုရင်တော့ကမ္ဘာအပူချိန်ဟာဒီရာစုနှစ်တစ်ခုအတွင်းမှာတည်းအနည်းဆုံး 2.9 ဒီဂရီအထိရောက်လာနိုင်မယ်လို့လဲကြွမ်းကျင်သူတွေကခန့်မှန်းထားကြတာပါကိုလံဘီယာတက္ကသိုလ်ဆာဘီယန်စင်တာဥဒုယာတရေယာဥပဒေဌာနတည်ထောင်သူလည်းဖြစ်တဲ့ပမောက်ခမိုက်ကယ်ဂရက်ကအခုလိုထောက်ပြပါတယ်
We already know that we're not going to stay within 1.5
degrees. ကမ္ဘာအပူချိန်ကို 1.5 ဒီဂရီထက်ကျော်မသွားရအောင်ထိန်းထားဖို့မလွယ်ဘူးဆိုတာကျွန်တော်တို့သိထားပါတယ်။တချို့တွက်ချက်မှုတွေအရ 1.5 ဒီဂရီကိုတောင်ကျော်သွားပါပြီ။ပါရီသဘောတူညီမှုကနေအမေရိကန်ကနှုတ်ထွက်ပြီးဖန်လုံအိမ်တန်းငွေထုတ်လွှတ်မှုမလျှော့ချနိုင်ဘူးဆိုရင်တော့ကမ္ဘာအပူချိန်က 2 ဒီဂရီထက်မကတက်သွားနိုင်ပါတယ်။ပါရီသဘောတူညီမှုကနှုတ်ထွက်လိုက်တာနဲ့အမေရိကန်ကကျင့်သုံးနေတဲ့တကယ့်မူဝါဒတွေကပါရီသဘောတူညီမှုရဲ့အန်တီမရည်မှန်းချက်တွေလုံးလုံးပြည့်စည်သွားစေနိုင်ပါတယ်
။ထရမ့်ထုတ်ပြန်လိုက်တဲ့သမ္မတအမိန့်တွေထဲမှာစွန့်ရင်ဆိုင်ရာအမိန့်အတော်များပါဝင်ပြီးလေစွန့်ရင်ထုတ်လုပ်မှုကုမ္ပဏီတွေကိုလည်းဖက်ဒရယ်အစိုးရမြေနေရာတွေပေါ်မှာလုတ်ကန်ခွင့်ရပ်ဆန်းလိုက်တာလက်စစ်ကားနယ်ဆိုင်တဲ့အစိုးရမူဝါဒတွေပြင်ဆင်လိုက်တာအပြင်2024ခုနှစ်မှာဘိုင်ဒန်အစိုးရကရပ်ဆန်းထားခဲ့တဲ့ဓာတ်ငွေ့ရေးပြပတင်ပို့မှုကိုပြန်လည်ခွင့်ပြုလိုက်တာစတဲ့အမိန့်တွေလည်းပါဝင်ပါတယ်။စွန့်ရင်ဆိုင်ရာသမ္မတရဲ့အမိန့်တွေဟာတရားရဲရာစိန်ခေါ်ချက်တွေဒါမှမဟုတ်ကွန်ဂရက်လွှတ်တော်ရဲ့စီမင်းဆိုင်ရာအကန့်အသတ်တွေနဲ့တော့ရင်ဆိုင်ရနိုင်ခြင်းရှိနေပါသေးတယ်။ဒါပေမဲ့လည်းလက်ရှိမှာတော့ကွန်ဂရက်လွှတ်တော်မှာ Republican အမတ်တွေကထိန်းချုပ်ထားတာဖြစ်ပါတယ်။သမ္မတ Trump ရဲ့အခုလိုဆောင်ရွက်ချက်တွေကိုစွန့်ရင်ကုမ္ပဏီကြီးတွေကဝမ်းမြောက်ကြိုဆိုကြပါမယ်လို့တဘာဝပတ်ဝန်းကျင်ရဲ့ရလှရှားသူတွေကတော့ကမ္ဘာပူနွေးမှုအဓိကမြင့်တက်စေတဲ့ရှင်နာနဲ့တဘာဝတန်ငွေတွေပုံမှုထုတ်ယူမဲ့အပေါ်ဆန့်ကျင်ကန့်ကွက်နေကြပါတယ်။ကျမနှလုံးပ
ါ။နောက်လောက်တက်ဆက်တဲ့ဥရုယာတိနဲ့အနာဂတ်ကဘာပါရှင်။သတင်းတွေကတူတာကိုလည်းတင်ပြပေးပါဦးမယ်။ပညာသင်ကြားခွင့်အခြေခံလူခွင့်ရေးပညာသင်ကြားခွင့်ရာဒီအခြေခံလူခွင့်တရဖြစ်တယ်လို့ကုလသမဂ္ဂကပြဋ္ဌာန်းထားတာရှိပါတယ်။နှစ်စဉ်ဇန်နဝါရီလ24ရက်နေ့ကိုလည်းနိုင်ငံတကာပညာရေးနေ့အဖြစ်နဲ့သတ်မှတ်ထားတာပါ။2024ခုနှစ်အတွင်းပညာတတ်အများဆုံးရှိတဲ့ကမ္ဘာနိုင်ငံတွေနဲ့မြန်မာနိုင်ငံရဲ့ပညာရေးအဆင့်ကိုမန်းညိုညိုလင်းကသတင်းတွေကတူတာမှတင်ပြထားပါတယ
ဒီနေ့ကမ္ဘာကြီးမှာပညာသင်ကြားရမယ့်အရွယ်ကလေးတွေနဲ့လူငယ်တွေ244တန်းလောက်ဟာကျောင်းတွေကနေထွက်ခဲ့ရပြီး619တန်းလောက်ဟာစာမဖတ်တတ်ကြတဲ့အပြင်အခြေခံသင်ကြားတောင်မှမတက်မြောက်ကြဘူးလို့ကုလသမဂ္ဂရဲ့အဖွဲ့အစည်းကြီးတစ်ခုဖြစ်တဲ့ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကဆိုပါတယ်နိုင်ငံတစ်ခုရဲ့ဖွံ့ဖြိုးတိုးတက်မှုကိုတိုင်းတာတဲ့နေရာမှာအဲ့ဒီနိုင်ငံရဲ့ပညာတက်မြောက်မှုနှုန်းကလည်းအရေးပါတဲ့အချက်ဖြစ်ပါတယ်။ပညာရေးဟာလူသားဖြစ်တည်မှုလူမှုအတိုင်းအဝိုင်းစီးပွားရေးဖွံ့ဖြိုးမှုကဏ္ဍတွေမှာအဓိကအကြောင်းအရာတစ်ခုဖြစ်တဲ့အကြောင်းနဲ့ပညာတက်မြောက်မှုကကြားမှခွဲခြားမှုပြဿနာတွေအသက်မပြည့်ခင်အိမ်အောင်ပြူတာတွေကိုရော့ပါလာစေတဲ့အပြင်ငြိမ်းချမ်းမှုနဲ့လူသားတွေအတွက်အေးချမ်းသာယာမှုဘဝတွေကိုလည်းညှင့်မာလာစေတယ်လို့ပြောဆိုထားတာပါငြိမ်းချမ်းပြီးဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတစ်ခုဖြစ်လာစေဖို့ကဒီအချက်တွေကိုအခြေခံတယ်လို့လည်းဖော်ပြပါတယ်ဒါအပြင်ပညာရေးဆိုတာကလူအခွင့်အရေးတရဖြစ်တာကြောင့်ကုလသမဂ္ဂရဲ့လူခွင့်ရေးပညာစာတမ်းအမှတ်စဉ်26မှာလူတိုင်းပညာသင်ကြားခွင့်ရှိသည်အနည်းဆုံးမူလရန်ပညာကိုအခမဲ့သင်ခွင့်ရှိသည်လို့ပြဋ္ဌာန်းထားပါတယ်။ဒါကြောင့်လည်းပညာရေးနဲ့ပတ်သက်ပြီးဂရုပြုအလေးထားနိုင်ကြဖို့အတွက်ငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးကိုအခြေခံပြီးနှစ်စဉ်ဇန်နဝါရီလ24ရက်နေ့ကိုလည်း International Day of Education နိုင်ငံတကာပညာရေးနေ့ဆိုပြီးကုလသမဂ္ဂကသတ်မှတ်ပေးခဲ့ပါတယ်။2018ခုနှစ်ဒီဇင်ဘာလ3ရက်နေ့မှာကျင်းပတဲ့ကုလသမဂ္ဂရဲ့အထွေထွေညီလာခံကြီးမှာစတင်အတည်ပြုသတ်မှတ်ပေးခဲ့တာပါ။ အခုလိုပညာရေးနဲ့ပတ်သက်ပြီးအဆင့်အကောင်းဆုံးနိုင်ငံတွေအနေနဲ့ကမ္ဘာနိုင်ငံ89နိုင်ငံကိုအခြေခံလေ့လာတဲ့နေရာမှာ American ပြည်ထောင်စု, United Kingdom, Germany, Canada, ပြင်သစ်, Switzerland, Japan, Australia, Sweden နဲ့ဒိန်းမတ်တို့ဟာအဆင့်အကောင်းဆုံးနိုင်ငံတွေဖြစ်တယ်လို့2024ခုနှစ်လေ့လာမှုတွေအရ US News World Report website စာမျက်နှာမှာဖော်ပြထားပါတယ်။အာရှနိုင်ငံတွေထဲမှာတော့တောင်ကိုရီးယားနိုင်ငံကပညာရေးအဆင့်အကောင်းဆုံးနိုင်ငံဖြစ်ပါတယ်။ကမ္ဘာအဆင့်နဲ့ကြည့်ရင်တော့အဆင့်18မှာရှိနေတာပါ။တရုတ်ကတော့အာရှရဲ့ဒုတိယနေရာမှာရှိနေပြီးကမ္ဘာအဆင့်မှာတော့21နေရာမှာရှိပါတယ်။စင်ကာပူကအာရှတိုင်မှာတတိယနေရာမှာရှိပြီးကမ္ဘာအဆင့်မှာတော့22မှာရှိနေတာပါ။အဲဒီနောက်ကမ္ဘာအဆင့်24မှာရှိတဲ့ရုရှားကသတုထနေရာနဲ့ကမ္ဘာအဆင့်39မှာရှိတဲ့မလေးရှားကပြင်ဆင်မှနေရာတွေမှာရှိနေကြတာပါ။မြန်မာနိုင်ငံကတော့စုစုပေါင်း89နိုင်ငံမှာအဆင့်84နေရာမှာရှိပါတယ်။ပညာတတ်အများဆုံးနိုင်ငံတွေကိုကြည့်မယ်ဆိုရင်လေ UNESCO ရဲ့2024-2025ပညာရေးဆိုင်ရာအစီရင်ခံစာအရတော့ဂျပန်နိုင်ငံကထိပ်ဆုံးမှရှိနေတာပါ။ဂျပန်နိုင်ငံလူဦးရေရဲ့60ရာခိုင်နှုန်းဟာအဆင့်မြင့်ပညာရေးဘွဲ့ရရှိထားသူတွေဖြစ်တယ်လို့ဆိုပါရယ်။အဲဒီနောက်မှာတော့ဆွီဒင်၊ဆွစ်ဇာလန်၊ဂျာမနီ၊ဒိန်းမတ်၊ကနေဒါ၊နော်ဝေး၊နယ်သာလန်၊ဖင်လန်နဲ့ဩစတြေးလျနိုင်ငံတို့ကထိတ်ဆုံး10နိုင်ငံမဲ့ဖြစ်ကြပါဗျ။အာဆီယံနိုင်ငံတွေထဲမှာတော့စင်ကာပူနိုင်ငံကပညာတတ်အများဆုံးရှိတဲ့နိုင်ငံအဖြစ်တွေ့ရပါဗျ။နိုင်ငံလူဦးရေရဲ့53ရာနှုန်းဟာအဆင့်မြင့်ပညာရေးဘွဲ့ရရှိထားသူတွေဖြစ်တယ်လို့ဖော်ပြထားပါတယ်ရှင်
။လွန်ညညိုလင်းတင်ဆက်တဲ့သတင်းတွေကတူတာအစီအစဉ်ဖြစ်ပါတယ်။ဒီစီစဉ်တဲ့ဒူဗီတွေကထုတ်လင်းတဲ့အပတ်စဉ်ကဏ္ဍတွေနောက်ဆုံးရသတင်းနဲ့သတင်းဆောင်မတွေကိုတော့ VOA မြန်မာပိုင်း website, Facebook နဲ့ YouTube စာမျက်နှာတွေမှာနားဆင်လို့ရပါတယ်။အခုတော့သတင်းချင်းချုပ်ကိုပြောပြပါအောင်မယ်ရှင်။TNL တောင်အမျိုးသားလူမျိုးရေးတက်မတော်တိမ့်ပိုက်ထားတဲ့ကြောက်မဲမျိုးကပြည်သူစစ်ရုံကိုစစ်ကောင်စီကလေကြောင်းကတိုက်ခိုက်လို့ဆရာမတအူးနဲ့လူနာတအူးသိမ်းဆုံးပြီးတော့ကျမကြီးဝန်ထမ်းတွေအပါအဝင်အရက်သား20ထိခိုက်ခဲ့တယ်လို့ TNL ကဇန်နဝါရီလ25ရက်နေ့က Telegram လူမှုကွန်ရက်မှာသတင်းထုတ်ပြန်ပါတယ်။မြောက်ပိုင်းညီနောင်မဟာမိတ်အဖွဲ့ဝင် TNL ကိုစစ်ကောင်စီနဲ့တဖွဲ့ချင်းဆွေးနွေးဖို့တရုတ်နိုင်ငံကတိုက်တွန်းနေတယ်ဆိုတဲ့သတင်းတွေထွက်နေတဲ့အချိန်မှာပဲအခုလိုလူသေးပျောက်ရှိတဲ့တိုက်ခိုက်မှုသတင်းကို TNL ကဓာတ်ပုံမှတ်တမ်းတွေနဲ့တကထုတ်ပြန်လိုက်တာပါ။စစ်ကောင်စီဘက်ကတော့ဒီကိစ္စချက်ချင်းတုံ့ပြန်တာမရှိသေးပါဘူးရှင်။နောက်ဂါဇာစစ်ရီမှာတော့အစ္စရေးတစားကအမျိုးသမီး၄ယောက်ကိုဟာမတ်စ်အဖွဲ့ကချက်ချင်းဒီအဖွဲ့ကိုစနေနေ့ကလွှဲပြောင်းပေးချိန်မှာပဲသဘောတူညီထားတဲ့အတိုင်းပါလက်စတိုင်းအယောက်၂ယောက်ကိုလွှတ်ပေးလိုက်တဲ့အကြောင်းအစ္စရေးအချင်းဦးစီးဌာနကသတင်းထုတ်ပြန်ပါတယ်။လွှတ်ပေးခဲ့တဲ့ပါလက်စတိုင်းအချင်းသားတွေထဲမှာအစ္စရေးနိုင်ငံသားတွေတေဆုံးရတဲ့တိုက်ခိုက်မှုတွေနဲ့ဆင်ချက်ချခံရပြီးတော့တသက်တကျွန်းချခံနေရသူ120လဲပါဝင်ပါတယ်။နောက်အမေရိကန်ပြည်ထောင်စုမှာတော့အမျိုးသားလုံခြုံရေးအတွက်မရှိမဖြစ်ရေးပါတဲ့ဌာနတစ်ခုဖြစ်တဲ့အမိမြေလုံခြုံရေးဝန်ကြီးအဖြစ်တောင်ဒါဝတာပြည်နယ်အုပ်ချုပ်ရေးမှူးခရစ်စတီနိုမ်ကိုစီနေအထက်လွှတ်တော်ကစနစ်နေ့ကအတည်ပြုလိုက်ပါတယ်။သူဟာသမ္မတဒေါ်နယ်ထရမ့်ရဲ့အထောက်ထားမဲ့ရွှေ့ပြောင်းချေချခံရသူတွေနှိမ်နှီးရေးအစီအစဉ်တွေမှာအရေးပါတဲ့အခန်းကဏ္ဍကနေဦးဆောင်ရတော့မှာပါ။အမိမြေလုံခြုံရေးတာဝန်ဝန်ကြီးရဲ့တာဝန်ကတော့ဒီနေဆက်ကာကွယ်ရေးလူဝင်မှုကြီးကြပ်ရေးနိုင်ငံသားဖြစ်မှုနဲ့အကောက်ခွန်ဆိုင်ရာကဏ္ဍတွေကိုကြီးကြပ်ရမှာဖြစ်ပါတယ်။ဒီကနေ့အတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်ဒီနေ့အစီအစဉ်ထုတ်လို့ရမှုကကိုညာဝင်းအောင်ပါရုပ်သံဒါရိုက်တာကတော့ James Smith ဖြစ်ပါတယ်ရှင်ဇန်နဝါရီလ26ရက်တနင်္ဂနွေနေ့မနက်ခင်း VOA Radio အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လင်းပေးခဲ့တာပါရှင်ဒီရုပ်သံအစီအစဉ်တစ်ခုလုံးကို Digital Line တွေကနေဖမ်းယူကြည့်ရှုနိုင်တဲ့အပြင်အစီအစဉ်ပထမနာရီဝက်ကိုတော့ Radio Line Dometer 25 32နဲ့40တို့ကနေဖမ်းယူနားဆင်လို့ရပါတယ်24နာရီတင်ဆက်ပေးနေတဲ့လူလူမိတ်ဆွေရုပ်တံလိုက်နဲ့ VOA website စာမျက်နှာကနေလည်းတိုက်ရိုက်ထုတ်လင်းပေးပါရယ် VOA ကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အထူးကျေးဇူးတင်ပါရယ်အားလုံးပဲကျေးဇူးပါပေးခြင်းကြပါစေစွာခင်ဗျာထွေးပါနောက်ဆက်စပ်နေမှာပြန်ဆုံပါအောင်ရှင်